Welcome to the Voice of America in Burmese.
Minglamne kemashin, todashin alo BN ne kinwe chabase. Washington News of View American Tangani 2021 March 15 ye tinin ani manakin season de go Myanmar sanaw chain manak 6 nai ka ni 9 nai thi line lo meter 32 40 ne 48 line lo meter 190 ro ka ni thon len pe ni ba bi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလခွဲကြာလာချိန်မှာလူမှုဆန္ဒပြပွဲတွေတစ်နှစ်တခြားတိုးလာနေသလိုမတ်လ14ရက်နေ့မှာတော့ရန်ကုန်မြို့လှိုင်းသာယာအပါအဝင်ရက်ကွက်တချို့အတွက်အာဏာပိုင်တွေကစစ်အုပ်ချုပ်ရေးဥပဒေတွေထုတ်ပြန်လိုက်ပါတယ်ရန်ကုန်တိုင်းစစ်ဌ
ာနတို့ပြန်ပြီးအောင်ရန်ကုန်တိုင်းစစ်ဌာနတို့နေနေဖြစ်ပြီးရန်ကုန်တိုင်းဒေသကြီးနိုင်ငံရေးဥပဒေတွေအုပ်ချုပ်ရေးနဲ့တရားစီရင်ဆိုင်ရာစစ်အုပ်စုကြီးမာတင်လောအာနာကိုတင်ပြတာဖွဲ့စည်းပုံခြေကဥပဒေချုပ်မှာ434ရာအနေနဲ့ဒီ
လိုင်းတရားမျိုးနဲ့အပြင်ရွှေပြည်သားမျိုးနဲ့အတွက်လဲစစ်အုပ်ချုပ်ရဲ့အမိန့်ထုတ်ပြန်ကြောင်းအာနာပိုင်တွေကကြေညာခဲ့တာပါရန်ကုန်အနောက်ပိုင်းလိုင်းတရားမှာလမ်းမတွေပေါ်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတွေကအင်အားသုံးချုပ်ခွင်းမှုတွေလုပ်ခဲ့ပါတယ်လိုင်းတရားမျိုးနဲ့ဟာစစ်မြေပြင်တပွဲဖြစ်နေပြီးရဲနဲ့စစ်တပ်ကအင်အားဖြည့်ပြီးဇက်တိုက်ပစ်ခတ်နေတဲ့အတွက်ထိခိုက်ဒဏ်ရာရသူတွေတိုက်ဆုံးမှုတွေအများအပြားရှိနေတာပါလိုင်းတရားမှာမတ်လ14ရက်တရက်ထဲမှာတွင်ရဲနဲ့စစ်တပ်ရဲ့ပစ်ခတ်နှိမ်နှင်းမှုကြောင့်တိုက်ဆုံးရသူ22ဦးရှိပြီးဒဏ်ရာရသူကလည်း20ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်တနင်္ဂနွေနေ့တရက်ထဲမှာပဲဆန္ဒပြပွဲတွေအတွင်းတိုက်ဆုံးရသူဟာမြန်မာနိုင်ငံတနင်္ဂနွေလုံးမှာ38ဦးတဲ့မင်းနဲ့ရှိခဲ့ကြောင်းနဲ့ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးတည်ဆုံးခဲ့ရသူ126ဦးနဲ့ဖမ်းဆီးအပြစ်ဒဏ်ချမှတ်တာခံနေရသူ1800ကျော်ရှိနေပြီလို့လည်းပြောပါရယ်။ရန်ကုန်လှိုင်းသာယာမြို့နယ်မှာရောရန်ကုန်နဲ့တခြားမြန်မာနိုင်ငံတလွှားမှာပါအကြမ်းဖက်မှုတွေတွေ့နေရတဲ့အတွက်ဒီလိုအကြမ်းဖက်လုပ်ရတွေအများဆုံးရပ်ဆိုင်းပစ်ဖို့မြန်မာနိုင်ငံအခြေစိုက် Britain တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။အပြစ်မဲ့ပြည်သူတွေပေါ်မှာလုံခြုံရေးတာဝန်ရှိသူတွေကအသက်သေးဆုံးတဲ့အထိအင်အားသုံးဖြုတ်ခွဲနေတာအတွက်ဗြိတိန်အစိုးရကအထူးတုံ့နှုတ်မိကြောင်းနဲ့ဒီလိုအကြမ်းဖက်မှုတွေအားလုံးကိုချက်ချင်းရပ်ပစ်ဖို့ဗြိတိန်သံတမန်ကြီးဒန်ချက်ကမတ်လ14ရက်တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရကိုစစ်တပ်ကအာဏာပြန်ပြီးလွှဲပေးဖို့လည်းတောင်းဆိုထားပါတယ်။နိုင်ငံတွင်းငြိမ်းချမ်းစွာဆန္ဒပြမှုတွေမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့ရဲတို့ကအကြမ်းဖက်မှုတွေကျူးလွန်လာမယ်ဆိုရင်ပြည်သူတွေအနေနဲ့ဥပဒေနဲ့အညီမိမိကိုယ်ကိုမိမိကာကွယ်ခုခံပိုင်ခွင့်ရှိတယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကမတ်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြည်သူတွေအနေနဲ့တဦးချင်းဖြစ်စေရက်ွက်ချေးရွာအစုဖွဲ့လိုက်ဖြစ်စေနေရာဒေသအလိုက်မြို့နယ်အလိုက်ဖြစ်စေဘယ်သူမဆိုဥပဒေနဲ့အညီကာကွယ်ခုခံပိုင်ခွင့်ရတုံ့ပြန်လှုံ့ဆော်တာအလုံးဟာပြစ်မှုမမြောက်ဘူးလို့လည်းဖော်ပြပါတယ်။စစ်တပ်အာဏာပိုင်တွေကငြိမ်းချမ်းစွာဆန္ဒပြသူတွေအကြမ်းမဖက်စစ်တပ်အာဏာဖိစန်းနေတဲ့ CDM လှုပ်ရှားမှုပါဝင်နေသူတွေကိုအကြမ်းဖက်တပ်ဖြတ်မှုတွေနေအိမ်တွေထဲအထိအတင်းဝင်ရောက်လူရဲ့ဖျက်ဆီးတာတွေကျူးလွန်မှုတွေရှိနေတာတွေ့ရတယ်လို့ပြောပါတယ်။ CRPH ကခန့်အပ်လိုက်တဲ့ခေတ္တဒုတိယသမ္မတမန်းဝင်းခိုင်တန်းကပြည်သူတွေရဲ့ခုခံကာကွယ်ပိုင်ခွင့်နဲ့ပတ်သက်ပြီးစနေနေ့နိုင်ငံတော်အခြေပြမင်းကုန်းမှာထည့်သွင်းပြောကြားခဲ့တဲ့နောက်တင်းနှင်းတွေနဲ့မှာအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။CRPH ကအာဏာသိမ်းထားတဲ့စစ်တပ်ရဲ့စီမံအုပ်ချုပ်ရေးကောင်စီဟာတရားမဝင်ကြောင်းကြေညာခဲ့တယ်လို့အကြမ်းဖက်အုပ်စုဖြစ်လဲတတ်မှတ်ထားတာပါ။ CRPH ရဲ့အခုထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးအာဏာသိမ်းထားတဲ့စစ်တပ်ဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။မြန်မာစစ်တပ်ဟာလုံခြုံရေးကောင်စီအပေါ်ဝင်နိုင်ငံတကာကတောင်းဆိုတဲ့အတိုင်းညှိနှိုင်းဆွေးနွေးဖို့နဲ့လူ့ခွင့်ရေးလေးစားမှုတွေမရှိကြောင်းနိုင်ငံတွင်းသွေးထွက်တန်ရုံမှုတွေဆက်ပြီးဖြစ်ပွားနေတာကိုအပြင်းထန်ရှုံချကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဖရက်ချနာဘူကနာကမတ်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီသတင်းပတ်ကုံတွင်ဆန္ဒပြသူတွေကိုတပ်ဖြတ်တာမတော်မတရားပြုတာဖမ်းဆီးထားသူတွေပေါ်မှာညှဉ်းပန်းနှိပ်စက်တာတွေကိုမြန်မာနိုင်ငံထဲမှာရှိတဲ့အဆက်အသွယ်တွေစီကနေတဆင့်သူကိုယ်တိုင်ကြားအောင်လည်းဖော်ပြပါတယ်။ရှင်းဝန်တန်းတွေအပါအဝင်ပြည်သူတွေပေါ်မှာရရဆက်ဆက်ပြုမှုလှုပ်ဆောင်နေတာတွေအများပိုင်းအခြေခံအဆောက်အဦတွေကိုဖျက်ဆီးနေတာတွေဟာငင်းကျဲနဲ့တည်ငြိမ်မှုအလားအလာကိုဆုတ်ယုတ်စေတယ်လို့လည်းသတိပေးပါတယ်။ဒါအပြင်ဒေသရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနေတဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီမျှော်မှန်းချက်တွေအတွက် ညီညီညွတ်ညွတ်ရက်တီပေးရမယ်လို့ပြောပါတယ်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအရေးအတွက်ဒေတာရင်းခေါင်းဆောင်တွေလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့အနီးကပ်ဆက်သွယ်ဆောင်ရွက်နေတယ်လို့သူတို့ရဲ့ထောက်ခံမှုပေါ်ဆက်ပြီးအားထားနေကြောင်းလည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေရပ်တန့်သွားအောင်နိုင်ငံရေးအရဂျာဝင်ဖြစ်ရှင်းမှုအများလုပ်ဖို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအကောင်စီအဖွဲ့ကနေတောင်းဆိုလိုက်ပါတယ်။ယာယီဒုသမရမန်းဝင်းခိုင်တန်းပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CDM လှုပ်ရှားနေကြတဲ့အဖွဲ့တွေအပေါင်းဝင်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့တွေအားလုံးနဲ့ဆက်သွယ်ဆွေးနွေးဖို့လည်းအထူးအကြံပေးအဖွဲ့ကတောင်းဆိုပါတယ်။နိုင်ငံရေးအရချက်ချင်းဝင်ရောက်ဖြစ်ရှင်းမှုမလုပ်ရင်လာမယ့်ရက်ပိုင်းတွင်တည်ဆုံးတဲ့အထိအကြီးအကျယ်ဖြိုခွင်းမှုကြီးမလွဲမရှောင်ဖြစ်လာနိုင်မယ်လို့လည်းအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီအဖွဲ့ကိုဒေါက်တာရန်ဟီလီအရင်လူခွင့်ကောင်စီကခန့်ခဲ့တဲ့ဗမလိုက်အချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌဟောင်းမာဇူကီဒရာစမန်နဲ့အဖွဲ့ဝင်ခရစ်စီရိုတီရိုနဲ့ဖွဲ့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူအများပြားတိုက်ဆုံထိခိုက်နေတာတွေအများရက်နိုင်အောင်အတွက်နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကြီးကကူညီဆောင်ရွက်ပေးဖို့ပြည်ပရောက်ပြည်ပဆိုင်ရာတန်ခါအဖွဲ့စီကတောင်းဆိုလိုက်ပါတယ်။ဒါအပြင်ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်အဖန်စီခံရသူအားလုံးကိုပြန်လွှတ်ပေးဖို့ပါတောင်းဆိုကြောင်းတန်ခါအုပ်ဆောင်ဆရာတော်တပါးဖြစ်တဲ့ဆရာတော်ဦးကောဝိတာကအခုလိုပန်ကြားလိုက်တာပ
ါလူအာဏာသိမ်းပြီးတော့မကျေနပ်တဲ့လူတွေကိုဒီကနေ့စစ်မြေပြင်လို့ပြစ်ဒဏ်ရတဲ့ဥဒ္ဒေညာတော့ရပေးဖို့တောင်းဆိုနေကြတာပါပဲဒီဘက်ကလည်းမှကြည့်လို့ရှိရင်နာဇီဂျာမနီဟစ်တလာဆိုတာအရင်ဆုံးဆုံးတောင်မှကိုယ့်လူမျိုးဒီလိုလက်နက်တွေတုံးပြီးမပြစ်ဒဏ်ခဲ့ပါဘူးဗျာကြည့်စားစစ်တွေနဲ့ပြစ်တို့ရေမကဘူးသူပါဇက်တရားကခေါင်းတဲ့ပြစ်ဆိုပြီးတော့တကယ်လည်းခေါင်းနေကြီးပြစ်သားနေတယ်အဲ့ဒါဒီချက်ချင်းရတတ်သိကျင်တယ်ပါပဲအခုလူငယ်လူတွေနဲ့တော်များသေးကုန်ပါပြီဒီမှာကြီးကဘုန်းတို့ကနေသားတန်ဃာတော်တွေနေနဲ့ပြောကျင်တာကတော့မတရားညှင်းစနစ်တက်တတ်ဖြတ်နေတာကိုအဆုံးရပ်ပါဒီမိုင်းတော်သားစုကြည်နဲ့သမတကြီးဝင်းမြင့်အစိုက်စင်ဖန်စီထားတဲ့သူတို့ကိုယ်လေဒီဟောလာဒီနေတဲ့ဦးကြီးချုပ်တီပြာတော်တန်ဃာတော်တွေအားလုံးပြန်လွတ်ပေးပါလူကြီးများဖြစ်နေအားလုံးပြန်လွတ်ပေးပ
ါနိုင်ငံတော်တန်ဃာမဟာနာယကအဖွဲ့ဟာတပေါင်းလာဆန်းရောက်တိုင်းတန်ဃာအစည်းအဝေးကြီးထိုင်နေရှိတာကြောင့်ဒီအစည်းအဝေးမှာတန်ဃာတော်တွေမြန်မာပြည်သူတွေအတွက်ဆောင်ရွက်ပေးဖို့ပန်ကြားလိုက်တာဖြစ်ပါတယ
် VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.33 ညပိုင်းဒိုမီတာ40 kHz 8.33 ညပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာတင်းလာနေမနေ့ကင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အာနာသိန်းစစ်ကောင်စီကရန်ကုန်တိုင်းလှိုင်သာယာနဲ့ရွှေပြည်သာမြို့နယ်တွေမှာတနင်္ဂနွေနေ့ညပိုင်းကစလို့စစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်လိုက်ချိန်မှာပဲရန်ကုန်နယ်ကမြို့နယ်တချို့မှာညသပိတ်ဆန္ဒပြပွဲတွေဆင်နွှဲခဲ့ကြတာပါတနင်္ဂနွေနေ့နေ့လယ်ပိုင်းကလန်တာယာမြို့နယ်ကဆန္ဒပြပြည်သူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်နှိမ်နင်းမှုတွေအတွင်းအနည်းဆုံးအယက်သား9ဦးသေဆုံးခဲ့ပြီးနောက်ညသပိတ်တွေပိုအားကောင်းလာတာဖြစ်တယ်လို့မြို့ကန်တွေကပြောပါတယ်မြို့တော်ကမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးယုံနာကမဝတလမ်းစုံမှာညသပိတ်ဆန္ဒပြနေတဲ့လူအုပ်စုကြီးကိုစစ်တပ်နဲ့ရဲကပစ်ခတ်မှုကြောင့်ကြည်စံထိမှန်ဒဏ်ရာရသူအနည်းဆုံး5ဦးရှိပြီးစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ Facebook က live ထုတ်လင်းမှုတွေမှာတွေ့ရပါတယ
်။လောကအသားသားတွေပုံဖတ်သွားတဲ့အခြေအနေပါ။ဒဏ်ရာတော်တော်ကြီးပါတယ်။
ဟုတ်ကဲ့ပြင်လို့ရသေးမယ်။ကြောက်တယ်မယ်။ကြောက်တယ်မယ
်။အကုန်လုံးကတော့ဒီလိုမျိုးဘက်နဲ့ချီအစ်စ်နဲ့ပြတာဖြစ်တယ်လို့သူတို့ရဲ့ထိခိုက်မှုကတော့ဒီလိုအခြေအနေရှိပါတယ်
။ခေါင်းထိတဲ့ level ထိထားတဲ့လူတွေတွေစိုးရင်ရအနေအထားမျိုးတွေတွေ့ရပါတယ်။လက်ရှိမှာတော့ကျွန်မတီပြတဲ့လောက်ကတော့ကျွန်မရဲ့မျက်နှာကိုတွေ့ရတော့9ယောက်ကိုအတိပြုထားပါတယ်။
တောင်တဘုံမြို့နယ်မှာလည်းညဘက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းခဲ့တာကြောင့်ဒဏ်ရာအပြေးအံရသူတွေရှိပြီးအပြေးအပြောင်းရှိတယ်လို့ပြည်တွင်းသတင်းဌာနတချို့မှဓာတ်ပုံတွေနဲ့ဖော်ပြပေမဲ့ VOA ကတိကျအတည်ပြုနိုင်မှုကြိုးပမ်းနေစေဖြစ်ပါတယ်။တောဘုံမြို့နယ်မှာလည်းယာချီတဲ့လူတွေကလမ်းမကြီးကိုပိတ်ပြီးထိုင်သပိတ်လုပ်နေတာကိုလူမှုကွန်ရက်မီဒီယာတွေပေါ်တင်ထားတဲ့ဗီဒီယိုမှာမြင်ရပါတယ်။တော်ကောင်ကတော့ပြစ်ခတ်ပြိုခွင်းခံရတဲ့တဲ့င်းတော့မရရှိသေးပါဘူး။ဒါပေမဲ့အင်းစိန်လမ်းမကြီးပေါ်ကတန်လိုင်းတစ်ဝိုက်မှာတော့ညသပိတ်ပြိုခွင်းခံရပြီးထိခိုက်ကြဆုံးမှုရှိပေမဲ့ဘယ်နှယောက်သေဆုံးဒဏ်ရာရတယ်ဆိုတဲ့စီးရင်ကိုအတိအကျအတိမပြုတ်နိုင်သေးပါဘူး။ရန်ကုန်တိုင်းအပြင်အေယာဝတီတိုင်းပသိမ်မြို့မှာဆိုရင်လေအိုမာဒန်နီရက်ကွက်ကပြည်သူတွေညဘက်ဆန္ဒပြနေတာကို စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်ဆန္ဒပြပြည်သူတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရတယ်လို့ပသိမ်မြို့ကမီဒီယာတွေမှာဖော်ပြပါတယ်။ထိခိုက်သေဆုံးမှုစီးရင်ကိုတော့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အလားတူဗကုမြို့မှာလည်းစစ်အာဏာသိမ်းဆန့်ကျင်ရေးညဘက်လူထုဆန္ဒပြပွဲတွေရှိခဲ့တာကို live ထုတ်လွှင့်မှုတွေမှာတွေ့ရပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းတဲ့မြန်မာနိုင်ငံမှာပြည်သူတွေမဲပေးရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရတရက်ပြန်လည်ပေါ်ထွန်းလာစေရေးအတွက်အမေရိကန်နဲ့ကနေဒါနိုင်ငံရောက်မြန်မာတွေကဒေသစံတော်ချိန်တနင်္ဂနွေနေ့နေ့လယ်ပိုင်းမှာပုံသဏ္ဍာန်မျိုးစုံနဲ့ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်ဖော်ဝင်းမြို့တရားရုံးရှိမှာမြန်မာနိုင်ငံကတိုင်းရင်းသားတွေနဲ့ဗမာတွေလူရာချီစုယုံပြီးဆရာနာသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရကျင်းပခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူချင်းတိုင်းရင်းသူဂျင်လျန်းနန်ကပြောပါတယ်
။ဒီ February 1ရက်နေ့2023မှာစစ်တပ်ကမတရားအာဏာသိမ်းနိုင်ရဲ့ကျမတို့ရဲ့သမရာကြီးဦးဝင်းမြင့်နဲ့အတိုင်ပင်ခံတော်အဆန်းစုကြည်တို့အပြင်ကျမတို့ရဲ့ခေါင်းဆောင်ပိုက်အချို့တွေကိုဖမ်းသွားတဲ့အပေါ်မှာကျမတို့ပြန်လွတ်ပေးဖို့နဲ့ကျမတို့ရဲ့ပေးထားတဲ့မဲကိုပေါ့နော်တရားမျှတမှုဖြစ်အောင်ပြန်လွတ်ပေးဖို့နဲ့အခုလက်ရှိဖြစ်နေတဲ့ကျမတို့မတရားအသက်ခံရတဲ့ကျမတို့ပြည်သူတွေကိုဖတ်ပြီးမတတ်ဖို့နောက်ပြီးတော့ကျမတို့ CRPH ကိုအပြည့်အဝထောက်ခံကြအောင်အဲ့ဒါတွေကိုကျမတို့ဒီနေ့တွေ့ပြီးတော့ဆန္ဒပြတာဖြစ်တယ်
။အလားတူကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့မြန်မာနိုင်ငံသားတွေကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတကာရဲ့အာရုံစိုက်မှုပိုရလာစေပြီးဖိအားတွေတိုးလာစေဖို့တိုရွန်တိုမြို့တော်ခမ်းမရှိအပါဝင်မြို့ထဲလမ်းတစ်လျှောက်ကားတွေနဲ့လှည့်လည်ဆန္ဒထုတ်ဖော်ပြသခဲ့တယ်လို့ ABSDF တပ်ဖွဲ့ဝင်ဟောင်းကိုလင်းအောင်ကပြောပါတယ်။
ကျွန်တော်နိုင်ငံတော်လို့ပြောမှာကျွန်တော်တို့မြန်မာ community တခုလည်းမဟုတ်ဘူးတိုင်းသားပေါင်းစုံပါတယ်ပြီးတော့မှကမ္ဘောဒီးယား VN နောက်ဟာမမလူငယ်တွေလည်းကျွန်တော်တို့လည်းအတူတူပူးပေါင်းပြီးတော့ဒီနေ့လှုပ်တယ်အခုကကျွန်တော်တို့ကားတွေနဲ့လှည့်ပြီးတော့မြို့ထဲမှာတခြားလို့မှာပြိတ္တိတွေလည်းကျွန်တော်တို့လူငယ်တွေအပြည့်ယူပြီးသားတယ်ကားအစီပေါင်း100လောက်ရှိမယ်ခင်ဗျကျွန်တော်တို့ကပြည်တွင်းမှာရှိတဲ့ပြည်သူတွေနဲ့ကျွန်တော်တို့ကတစားလေးရှိတယ်ဒီစေုပ်စုကိုကျွန်တော်တို့ဘယ်တော့မှလည်းအရှုံးဝင်မှာမဟုတ်ဘူးရောက်ရနေတာနေပြီးတော့ကျနော်ရှင်စနေကြဆုံးရေးပေါ့ကကျွန်တော်တို့ရဲ့ဥပဒေချက်ကတော့
ကနေဒါနဲ့အမေရိကန်မှာလိုပဲတောင်ကိုရီးယားဂျပန်နဲ့ထိုင်းနိုင်ငံတွေမှာလည်းဆရာနာအသိန်းဆန့်ကျင်ဆန္ဒပြပွဲတွေကိုအဲ့ဒီနိုင်ငံတွေမှာရောက်နေတဲ့မြန်မာတွေကပြုလုပ်ခဲ့ကြပါတယ်ခင်ဗျာ ဒီနေ့လာနေမနက်ခင်း VOA ရဲ့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ဟာစပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါရန်ကုန်လိုင်းမြို့နယ်မှာတနင်္ဂနွေနေ့ညကမိမိကိုယ်ကိုခုခံပိုင်ခွင့်မူအရာပြည်သူတွေရဲ့လှုပ်ရှားဆန္ဒပြမှုကိုစစ်ကောင်စီကအကြမ်းဖက်ဖြိုကွဲခဲ့ရမှာလူ၃ယောက်ထက်မနည်းတနက်ကြီးစံထိမှန်ခဲ့တယ်လို့ဒေယာရသူတွေဖမ်းဆီးခံရသူတွေရှိခဲ့ကြောင်းမျက်မြင်သက်သေတွေကပြောပါတယ်ကြားခဲ့ရတဲ့အတန်တွေကတော့မင်းညကလှိုင်မြုပ်နေမှာပြစ်ခတ်ဖြုတ်ခွဲနေတဲ့အတန်တွေဖြစ်ပါတယ်။ဒီနောက်ဆုံးချိန်ဤနဲ့ပတ်သက်လို့အမည်မဖော်လိုတဲ့မျက်မြင်သက်သေ Generation Z မိန်းကလေးငယ်တဦးကို VOE ကဆက်သွင်းမေးမြန်းထားပါတယ်ရှင်
။တန်လန်းနဲ့ဖာတာကနေပြီးတော့ဒီဘက်လူတော်ကိုမြုပ်ဆိုတဲ့အခါလေးကြတဲ့ကြောင့်ဒီဘက်ကလူပြန်ထွက်တယ်။ထက်တဲ့အချိန်လေးကြတဲ့ကြောင့်သူတို့ကကြည့်ခါပြီးတော့ဖြူခွင်းတာပေါ့နော်ဒီဘက်ချာကဘောလုံးကိုမြှို့လိုက်တယ်ရှုပ်မှကြတော့အရှိကောင်တဲ့အဲ့လိုပေါ့မီးတုပ်ကဲလုံးကြီးပေါ့အဲ့လိုမျိုးကြီးနဲ့ဖြစ်ကြတာပေါ့နော်အဲ့ဒီလိုရှိတဲ့ဘက်ကပေါ့နော်ဒါအဲ့ဒါကိုအဲ့လိုဖြစ်တဲ့ပြီးတော့သူကနေပြီးတော့ဖြူခွင်းတာပေါ့ဖြူခွင်းနေပြီးတော့သူကပထမတိုင်းကဒီအစ်စ်လူမထင်ဘူးပေါ့နော်နောက်ကြတော့မှချစ်ပြီးတော့ကြားခဲ့ကြံခဲ့တဲ့လူကိုပြန်ကြည့်လိုက်တော့သူကကြည်အစ်စ်တွေနဲ့တုံးနေတာဆုံးရောက်ထိတာရဲ့အချိန်မှာအကောက်ပြီးတော့အဲ့ဒီထိခဲ့တဲ့လူတွေကိုချက်ချင်းပြန်ကောက်တာပေါ့နော်အဲ့ဒီမှာဘယ်ရန်ရတဲ့လူတွေလည်းရှိတယ်ဆက်တော့သူလက်တို့အဲ့လိုမျိုးတွေတော့ရှိတယ်ဒီလမ်းထဲပဲအရင်ပြန်ခေါ်လိုက်ရတာပေါ့နော်လမ်းထဲကိုခေါ်လိုက်တဲ့အချိန်မှာအဲ့မှာပြစ်လိုက်ရတာကြောက်အပေါ်ကနေပြစ်တာလို့ပြောတယ်အပေါ်ကနေပြစ်တယ်ဘယ်ကနေပြစ်လဲတော့တိတ်ချာမသိဘူးပေါ့နော်သူအဲ့လိုမျိုးအပေါ်ဘက်ကနေပြစ်တာလို့ရှိလားအဲ့
အခုကြည်ထိတာ၃ယောက်ကအခုဒဏ်ရာရတယ်ဟိုတိတ်ဆုံးမှုရောရှိလားညီမအ
ာပထမတော့တိတ်ဆုံးဆိုလို့ရတယ်သူကကွန်ဗန်းတယ်ပေါ့နော်တတိယနေ့မှလည်းတိတ်ဆုံးမှုတော့တက်သွားတယ်ဒါပေမဲ့အဲ့တိတ်ဆုံးတစ်ယောက်က မတည်ဘူးအသက်ပြန်ရှူလာတယ်လို့လည်းပြန်ကြားရတယ်။ဒါဆိုလည်းဒီမှာခါကြတယ်တကယ်ကြည့်နေတဲ့နေရာမှာကျတော့ပေါ့ကရောက်ရက်ခံနေတော့လေဒီတယောက်တည်းရှိလာမှဟုတ်တော့လေကိုဘက်ကြည့်လိုက်ဒီဘက်ကိုကြည့်လိုက်ချက်ချင်းဒီစီရိုက်တဲ့အချိန်မှာကျတော့သူကဖြည်းဖြည်းချင်းမှလည်းဒီစေးအခုဒီစေးရွယ်တွေကဘာမှမဘာမှမရှိတဲ့အတက်ကြောင့်မလို့အဲ့ဒီအတွက်လည်းအချိန်ဆောင်ပါတယ်အချိန်ဆောင်ပါတယ်နောက်ဆုံးဟိုသူ့ရောက်လာတဲ့အချိန်ကြီးကိုလမ်းထဲကနေစိုက်ကားနဲ့ထုတ်ကြရမျိုးတွေပါတယ်ရှိတယ်
ဘယ်ချိန်ကစပြီးတော့ကျန်းသားပြပြီးတော့ဘယ်ချိန်မှစအဖြစ်ခံရ
လဲ၈နာရီရွေးချိန်မှာသူက cable one ထွက်ပြီးပြတာနော်ဟိုလိုမျိုးဟိုရှင်းရည်ကနေပြတာမဟုတ်ဘူးကြည
့်ညီမတို့အဲ့ဒီအားလုံးဒီစပြီးတော့ဟိုညာဘက်အဲ့လိုဆန္ဒစထွက်ပြတဲ့အချိန်ကဘယ်ချိန်လဲညီမ
ဟိုတပိတ်ပြီးပါလို့လိုင်တာရာမှာစုနေရဲ့ဟိုဒီအချိန်လာမှာပေါ့လူတွေကတခါရဲ့တပိတ်နဲ့ဆက်ပြီးတော့ပြနေကြတာပဲလမ်းလေးမှာတပုံးတူရဲ့ကြီးရာကြီးရဲ့လမ်းမပေါ်ကိုထွက်ပြီးတော့အဲ့လိုမျိုးဆန္ဒပြရင်လည်းတချင်းဆိုအရင်အတိုင်းပဲပေါ့နော်ဆန္ဒပြရင်လည်းတချင်းဆိုလေတံပေါင်းတည်ရပေါ့နော်ဒီအင်စင်ရမှာပေါ့လောက်နေတာအတိုင်းလောက်ကြတာပဲအဲ့လိုမျိုးလောက်တာအဲ့ဒီ body work နေ့ချင်းမှာမီးရှို့ပြီးတော့အဲ့လိုလောက်ပြနေရကြတော့ဒီညနေတပိတ်တွေပေါ့နော်အဲ့တပိတ်တွေတိမ်းပြီးရဲ့အချိန်လေးဟိုကအဲ့အချိန်လေးဟိုကဒီဘာသာရှင်းမှာသွားပြီးတော့ဆူပြီးတော့ဒီလိုလောက်ကြမယ်ဆိုပြီးတော့လောက်
အဲ့မီးရှို့မယ်ဆိုတာညီမတို့ဒီလူငယ်တွေပဲလားဟုတ်ဘောလုံးငင်သွားပြီးမီးရှို့ရတဲ့အကြောင်းကြီးကဘာကြောင့်လဲရှင
်အဲအခုသူတို့ကညီမတို့ဒီလိုင်းတရားနဲ့ရှူတာမှာဆက်ရုံတွေကိုသူကမီးရှို့တယ်လမ်းမကလေးကတွေပါမီးရှို့တယ်လိုင်းမျိုးနယ်လေးမှာဆိုလို့ရှိရင်လည်းသူတို့ကဟိုဖြိုခွင်းနာတဲ့အကြမ်းဖက်တာပေါ့နော်ရတဲ့တွေယူလို့ရှိရင်အဲလမ်းတွေပါရှိတယ်တကားတွေကားတွေလမ်းမပေါ်မှာရက်ထားတယ်နော်ဒီကရက်ထားတဲ့ကားတွေကိုကားတယ်လို့လိုက်ခွဲတာလို့တကားကြီးကိုဖျက်ဆီးသွားတာလို့တော့အိမ်ရောင်ကြီးရဲ့တကားကြီးဖျက်ဆီးတယ်ကားနဲ့ရိုက်ခွဲတယ်အဲ့ဒီလူတွေအကြမ်းဖက်လုပ်နေတာလို့ပေါ့နော်ဒီလိုတွေလိုက်တာနဲ့ရှူတာမှသူကမီးကြီးရှူတယ်အဲ့လိုရှူတဲ့အတက်ကြောင့်ဆိုသူတို့ရွာရွာရဲ့လူတွေတက်တယ်မီးကြီးရှူနေတဲ့အတက်ကြောင့်ရွာရွာကလည်းခုခံကကွယ်တဲ့အနေနဲ့ဆရာပေါ့နော်အဲ့လိုမျိုးပေါ့အဲ့လိုမျိုးအနေနဲ့ကျွန်တော်တို့ကပြန်ပြလို့ဒီနေ့ပဲရွာရွာကိုလည်းဟိုရွာရွာအစီအရာကြီးစားထွက်လာရဲ့လေအဲ့ဒီအကျန်းထားလို့ရှင်ချင်းခုခံကာကွယ်ရေးရှိတဲ့သူတွေလေအဲ့လိုမျိုးထွက်လာတဲ့ကြားရဘက်ကနေပြီးတော့အဲ့ဒီဟာဒီနေ့ခါပြီးတော့လောက်တာပေါ့နော်ဒီမှာတော့
ဒီလိုတနက်တည်းနဲ့တစ်ခတ်ဖြိုခွင်းနေတာကိုလူတွေကဆက်ပြီးတော့ရရင်ညသလောက်အဲ့လိုလမ်းမတွေပေါ်ထွက်ပြီးတော့ဆန့်ကျင်ဆန္ဒပြနေတယ်လူငယ်တွေကလည်းဥဆောင်နေတာအဲ့ဒါကအခြေအနေကပေါ့နော်ဘယ်လောက်ထိဆက်ဖြစ်သွားမလဲရှင်
လုံးဝရရောမနိုင်နိုင်တဲ့အတိကိုတိုက်ရမှာပဲအမိုင်ဘာလို့လဲဆိုတော့အခုစဉ်းစားကြည့်ရင်တော့ဒါကြီးကအတိတားကြီးပဲပြီနော်ကျမတို့တွေကြောက်တာပေါ့ကြောက်တယ်ဆိုတော့အကုန်လုံးကလည်းကျမတို့တွေကဘယ်ဖြစ်ဆက်ဖြစ်လဲမမီခဲ့ဘူးဘာမှမမီခဲ့တဲ့လူမျိုးပေါ့နော်ဟိုရှေ့ဟာတော့လည်းရေးစရာလည်းကျမတို့ငယ်လေးပါပဲရှိသေးတယ်အဲ့တော့ဘာမှနားမလဲပေါ့နိုင်ငံရေးအကြောင်းပြောရင်တော့ဘာမှလားမလဲဆိုရေးပေါ့နော်အခုလည်းတူတို့ကဒီတနက်ဒီဘုံတွေအဲ့လိုမျိုးတွေတုံးပြီးတော့ပြစ်တယ်လုတယ်တို့တွေထက်ကိုသူတို့အဲ့လိုအုတ်ချုပ်နေမှာသူတို့ချက်ပြီးရညီမတို့ကိုအကြမ်းဖက်နေမှာသူတို့ဒီနိုင်ငံကြီးမှာလုံချင်နိုင်လုံနေမှာပို့ပြီးကြောက်လို့သူတို့ကိုဖြုတ်ချခြင်းလို့တော်လန်နေရမျိုးပေါ့အမိုင်အားလုံးကတော့သူတို့ကိုကြောက်နေရပေါ့တရားမှာထပ်ကသူတို့ကိုသူတို့အုတ်ချုပ်မှာညီမတို့ကပုံကြောက်နေရပေါ့
အခုလိုအခက်ခဲတွေကြာပြင်းနှွားရင်းနေပေါ့နော်အနေဒီဂျားကနေပြီးတော့အခုလိုအချိန်ပေးပြီးတော့ပြောပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာအနာသိမ့်ပြီးတော့အင်အားသုံးနေနေမှုတွေကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်လို့ပြောင်းလဲတရားအားပေးနေကြဖို့ဗြိတိန်နိုင်ငံကဆေးရောဂါထုခုဆရာဝန်ကြီးဒေါက်တာမောင်ဦးကာကကြံပြပါတယ်။စိတ်ပူပင်တဲ့ယောဂစိတ်ဖြစ်စီတဲ့ယောဂတွေမဖြစ်အောင်လို့ဘယ်လိုကာကွယ်မလဲမဆုမြတ်မုံကမေးမြန်းထားပါတယ်ဒီပတ်မြမကြီးအစီအစဉ်မှာတင်ဆက်ပြရမယ
်အခုဆရာ
ဒီမြန်မာနိုင်ငံမှာပေါ့နော်ဒီအာဏာသိမ်းမှုဖြစ်ပြီးတဲ့နောက်ပိုင်းမှာလူတွေကတော်တော်လေးဒီစိတ်ထဲမှာမကျေနပ်မှုတွေဒီမခံမရဖြစ်တာတွေပေါ့လေအဲ့ဒါတွေတော်တော်လေးခံစားရတယ်ဆိုတာဒီမြန်မာနိုင်ငံအနှံ့မှာဖြစ်နေတဲ့ဆန္ဒပြပွဲတွေကိုကြည့်လို့ရှိရင်သိနိုင်ပါတယ်ရှင်ဆိုတော့အဲ့ဒီစိတ်ခံစားမှုတွေကဘလို့အခြေအနေမျိုးမှာရောက်တဲ့အခါကျလို့ရှိရင်ကိုယ့်ရဲ့ဇာတ်မာရေးကိုထိခိုက်တယ်လို့ဆရာတို့လိုစိတ်ပညာရှင်တွေအနေနဲ့သတ်မှတ်ပါလေရှင်အဲ့ဒါအရင်ဆုံးဖြေပေးပ
ါကျေးဇူးပါမဆင်မြတ်မော်ဒီဟာဒီမေးခွန်းကိုမဖြေခင်ကျွန်တော်အနောက်ကလေးကိုတစ်ချက်လေးနည်းနည်းလေးပြန်ပြီးတော့သွားလိုက်ရှင်ဘာဖြစ်လို့ဆိုတော့ဒီဟာကတနိုင်ငံလုံးနဲ့အကွမ်းပေါ့နော်နိုင်ငံနဲ့အကွမ်းပြည်လုံးကျွတ်အထွေထွေ debate revolution လုပ်တယ်ပေါ့နော်ခေပြောင်းကျော်ထိုင်ရေးလုပ်တယ်ဆိုရင်လည်းမမှားပါဘူးအဲ့တော့ဒီဟာကဒီစိတ်ချမ်းသာရေးကိုထိခိုက်လာဆိုတဲ့ဟာကျွန်တော်လည်းစိတ်ဆရာအောင်စိတ်ယောဂဆရာအောင်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်လေးလာကြည့်လိုက်လေးလာကြည့်တော့ဒီကဘာပေါ်မှာနိုင်ငံကျော်ကျော်များနိုင်ငံပေါင်း150လောက်ဒီဒီလိုမျိုး protest demonstration revolutions campaign တခုမဟုတ်တခုအများအားလုပ်ကြတယ်ကမ္ဘာလူကြီးတွေဒီ 99% လောက်ကလည်းဒီလိုမျိုးတွေလှုပ်ဖူးတဲ့အတွေ့အကြုံရှိတယ်ဆိုတော့ဒါမှတ်တမ်းတွေရှိတယ်ဒါပေမဲ့ဟုတ် sadly ပေါ့နော်ဟုတ်ဒီလူတွေလှုပ်တဲ့လူတွေရဲ့စိတ်ရောဂါအခြေအနေပေါ်မှာ impact ဘယ်လိုမျိုးရှိလဲဆိုတဲ့ဟာကိုလေးလာထားတဲ့ဟာကတော်တော်လေးနည်းတယ်။နော်အားနည်းတာကိုတွေ့ရတယ်။နည်းပေမဲ့တချို့စာတမ်းတွေမှာနော်အဓိကကတော့ဘာစိတ်ကြမ်းမာရေးကိုထိခိုက်နိုင်တယ်နော်အခုဒါမှမေးခွန်းမရောက်လား။ဘာထိခိုက်နိုင်လဲဆိုတော့သူကနံပါတ်1ကတော့စိတ်ကြယောဂါပေါ့နော်ပမာလို့ဆိုတော့စိတ်ကြယောဂါ depression နောက်ပြီးစိတ်ပူပန်တတ်တဲ့ယောဂါ anxiety နောက်ကျွန်တော်တို့ဒီ post traumatic stress ရာကပြန်ပြီးတော့အရင်တန်းရဖြစ်ခဲ့တဲ့ဟာကို trauma ကိုပြန်ပြီးတော့ပြန်တတိယနေပြီးတော့စိတ်မှာစိတ်ဖိစီးမှုဖြစ်တဲ့ယောဂအဲ့လိုမျိုးလေးတွေခံစားရတာကိုကျွန်တော်တို့ကဟုတ်ဒါဒေလာတွေ့ရှိရအဲ့တော့ဒီစိတ်ဟိကြယောဂတို့စိတ်ပူပန်တဲ့ယောဂတို့ခုနကကျွန်တော်ပြောတဲ့ PTSD တို့ဒါတွေကအခုဖြစ်လာဆိုတော့အခုမဖြစ်ပါဘူးအခုလူတွေကြုံတွေ့နေရတဲ့အခုချိန်မှာမြန်မာပြည်သူလူထုကြုံတွေ့နေရတဲ့ဟာကစိတ်ဖိစီးမှုစိတ်ဖိစီးမှုကတော့တကယ်ကိုကြုံတွေ့နေရတယ်။နောက်စိတ် emotional roller coaster ပေါ့နော်။စိတ်ကအနေအမြင့်တွေအများကြီးဖြစ်တယ်။ဝမ်းသာတာတွေဖြစ်တယ်၊ဝမ်းနည်းတာတွေဖြစ်တယ်၊ဒေါသထွက်တာတွေဖြစ်တယ်၊ယူကျုံမရတာတွေဖြစ်တယ်၊ခံပြင်းတာတွေဖြစ်တယ်။ပြီးတော့မကျေနပ်တာတွေဖြစ်တယ်။ဒီဟာတွေကတနေ့တည်းမှာပဲရရှိတဲ့တည်င်းချက်လက်ပေါ်မှာမူတည်ပြီးတော့ပြည်သူလူထုရဲ့စိတ်ခံစားမှုတွေပြောင်းလဲနေတယ်။အဲ့တော့ဒါကိုစိတ်ရောဂါလို့ပြောမလားဆိုတော့ကျွန်တော်တို့ကမပြောပါဘူး။ဒါကပုံမှန်ဖြစ်တဲ့ normal stress reaction ပေါ့နော်ပုံမှန်ပတ်ဝန်းကျင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကြောင့်ဖြစ်လာတဲ့စိတ်ကပုံမှန်တုံ့ပြန်မှုပါဒါစိတ်ယောဂမဟုတ်ပါဘူ
းဆိုတော့ဒါပေမဲ့အဲ့ဒါကစက်မာကြီးကိုဘလို့အခြေအနေမျိုးမှာရောက်တဲ့အခါမှာစက်မာကြီးကိုယ့်ရဲ့ကန်စက်မာကြီးပေါ့နော်ဒီဟိုကိုယ်စက်မာကြီးစိတ်စက်မာကြီးဘိုင်းကိုထိခိုက်တယ်လို့ရောဆရာတို့ပြောလို့ရလဲရှင
်ဒီလူတွေကစိတ်သက်ကျသွားမယ်ဘာမှလှုပ်ရှင်ကန်ကြင်သိမရှိတော့ဘူးအရှုံးပေးလိုက်မယ်ဆိုရင်တော့ဒါစိတ်ကြမ်းမာရေးကိုထိခိုက်ဖို့အချက်ကပိုပြီးတော့များသွားတယ်။မလို့တော့သွားပါပြီဆိုပြီးတော့စိတ်လျှော့လိုက်လို့ရှိရင်အဲ့ဒီအချိန်မှာဖြစ်မဲ့စိတ်ယောဂါတွေကတော့ပိုပြီးတော့ဒါခုနကကျွန်တော်ပြောတဲ့စိတ်ကြယောဂါတို့စိတ်ပူပန်တတ်တဲ့ယောဂါတို့ဆိုတာဖြစ်လာနိုင်တယ်။ဒါပေမဲ့အဲ့ဒါကိုကာကွယ်ဖို့ဆိုရင်တော့စိတ်တမကြဖို့ဒါအရေးကြီးတယ်။အဲ့ဒီအတွက်ဆိုရင်တော့ကျွန်တော်ကအချက်၃ချက်ပြောချင်တယ်ပေါ့နော်။အဓိကကုထုံးကတော့ဆက်လက်ပြီးတော့စီးလုံးရမယ်။စီလုံးနဲ့ပြန်มาမှာသူတို့နောက်တစ်ခုဒီ research မှာတွေ့ထားတာက connected ဖြစ်ရအားလုံးဒီတောင်းနေတောင်းအနေနဲ့ဆက်တွေ့ပြီးတော့အားပေးနေရအဲ့တော့ကျွန်တော်ရဲ့သုံးသပ်ချက်ရဆိုရင်ကိုလက်ရှိဆိုရင်ဒီမှာပြန်มาကျွန်တော်တို့ Gen Z တွေရှိတယ်ဒီဒါမှထွက်ပြီးတော့ဆန္ဒပြနေတဲ့ဒီရဲဘော်တွေရှိတယ်ပြီးတော့ CDM လုပ်နေတဲ့ရဲဘော်တွေရှိတယ်နောက်ပြည်သူလူထုတွေရှိတယ်သူတွေအားလုံးကနံပါတ်1 United ဖြစ်နေဒါစေယောဂါကိုကာကွယ်နိုင်တယ်အမှန်နဲ့တယောက်နဲ့တယောက်အချင်းချင်း connect လုပ်ပြီးအားပေးနေရမယ်။နောက်ပြီးတော့ motivated ဖြစ်ရမယ်။ motivated ဆိုတာဘာလဲဆိုတော့ဘာနိုင်တစ်ခုကိုသွားတဲ့အခါမှာဒီသွားနေတဲ့အောင်မြင်ရင်ငါတို့ဘာလုပ်မလဲဆိုတဲ့စိတ်ကလေးနဲ့ကိုကဟိုကျွန်တော်တို့ငငယ်တော့ကြိုက်ရှိုးတက်တယ်လို့ကြိုက်ရှိုးတက်ရင်ဟိုဟာရောက်တော့မယ်တကွေးကြံရောက်တော့မယ်တကွေးတန်ရောက်တော့မယ်ဟမ်ရောက်ချင်မှတော့ရောက်အောင်ဒါပေမဲ့အဲ့ဒီလိုမျိုးအားပေးနေနောက်ဆုံးတော့ဒါတူဖျားကြီးလည်းဖူလိုက်အောင်အားလုံးကဂျန်နဲ့ stress ကြီးပင်ပန်းနိုင်ရပုံလုံးပျောက်သွားအဲ့ဒီလိုမျိုးစိတ်ကလေးနဲ့ပေါ့အဲကျောင်းနဲ့ကျောင်း motivate ဖြစ်အောင်အားပေးနေရကျွန်တော်တို့ကငါတို့ဒီအောင်သွားရင်ဘာလုပ်ကြမှာလဲ ကျမ်းမာရေးအတွက်ဘာလုပ်မှာလဲလူမှုရေးအတွက်ဘာလုပ်မှာလဲပညာရေးအတွက်ဘာလုပ်မှာလဲအမျိုးသားအလုံးအတွက်ဘာလုပ်မှာလဲဒီဒီဟာမျိုးစဉ်းစားထားရင်ဒါက motivated ဖြစ်အဲ့လို motivated ဖြစ်နေဆက်ပြီးတော့ lunch ဆက်ရှောင်းနေချီတက်နေဒါပြည်သူလူထုတရားလုံးအတွက်ကိုပြောတာဒီပြည်သူလူထုကဒီလိုသာလုပ်လို့ရှိရင်ဘယ်နဲ့ကစေယောဂာနဲ့ပတ်သက်တဲ့ဟိုင်လည်းမဖြစ်လာတော့ပါဘူးဒါကိုလည်းကာကွယ်ပြီးသားဖြစ်သွားမှာ
အခုပေါ့နော်ဒီမြန်မာနိုင်ငံမှာဒီမြန်မာနိုင်ငံတဝမ်းမှာဆန္ဒပြနေတာတွေကိုကြည့်လို့ရှိရင်များသောအားဖြင့်ကလူငယ်တွေပါဆိုပြောရင်တော့အသက်20ဝန်းကျင်အရွယ်လူငယ်တွေလို့အများစုတော့ပြောလို့ရပါတယ်ဆိုတော့အဲ့ဒီလူငယ်တွေကနေ့တိုင်းသူတို့လမ်းပေါ်ထွက်ပြီးဆန္ဒပြနေတယ်နောက်သူတို့မျက်စိရှေ့မှာပဲပေါ့နော်အခုဆိုရင်ဒါအင်အားသုံးပြီးတော့ဖြိုခွဲခံရတာတွေတွေ့နေရတယ်ဆိုတော့အဲ့ဒီလိုလူငယ်တွေရဲ့စိတ်ထဲမှာဒီလိုမျိုးမြင်နေတွေ့နေရတဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ပေါ့နော်သူတို့စိတ်ထဲမှာရောဘယ်လိုမျိုးစိတ်ဓာတ်တွေဖြစ်သွားနိုင်တယ်လို့ဆရာပြောလို့ရလဲဆရာ
အဲ့ဒါလည်း really good question ညအဘလို့ဆိုတော့ဟိုဒီပြည်သူလူထုတဲ့ကို fear factor ဟိုကြောက်စိတ်ဝင်သွားအောင်လို့လှုပ်ဆောင်နေတဲ့အချက်တွေအများကြီးရှိတယ်။ကြောက်စိတ်ဝင်သွားအောင်လို့တနတ်တွေဖောက်တယ်၊ခေါင်းတဲတွေကိုပစ်တယ်၊လူတွေကိုဒီဘာမှပြန်လည်မခုခံတဲ့လူငယ်လေးတွေကိုဟိုမတရားရိုင်းနှက်တယ်၊နောက်အိမ်တွေကိုမတရားဝင်ဖြတ်တယ်၊ဟိုမင်းမဲ့ဇေယိုက်တွေလုပ်နေတဲ့ဟာတွေကဒါလူတွေကိုကြောက်စိတ်ဝင်အောင်လုပ်တယ်။အဲတော့သူတို့တွေကခုနကကျွန်တော်ပြောသလိုမျိုးပဲကနက၃ချက်ကိုပဲပြန်သွားမယ် United Connected Motivated ဖြစ်နေဒီဟာတွေကဒါကြော်ချနေတယ်နောက်ဒီခုကနကပြောတဲ့လူငယ်တွေပေါ့နော်လူငယ်တွေကကျွန်တော်တို့ထက်သားလဲချက်တွေအများကြီးရှိရတယ် Creative Mind တွေရမ်းတော်ရတယ်ကျွန်တော်ချီးကျူးတယ်လေးစားတယ်အဲသူတို့တွေကအဲ့လိုမျိုးလေးတွေနဲ့ Creative Step လုပ်ပါဆက်ပြီးတော့ဟိုဟိုကိုမင်းကိုနိုင်ပြောသွားတယ်လို့မျိုးပေါ့နော်လူတိုင်းရထားကောင်းလို့ဆိုတော့သူတို့ဒါ psychologically သူတို့ကိုအားပေးနေတာပဲဗျာ။အဲအဲ့ဒီစကားမျိုးလေးတွေနဲ့သူတို့ဆက်ပြီးတော့လုပ်သွားရင်သူတို့ခုနကပြောတဲ့ဒီအနိဋ္ဌာယုံတွေပေါ့နော်။ကြောက်စိတ်တွေအနိဋ္ဌာယုံတွေကိုဟိုဖြည့်ရှင်းနေမှာပါ။ဒါပေမဲ့ connected ဆိုရင်တကယ်လို့စိတ်ထဲမှာတခုခုအဲ့လိုတင်းကျပ်နေတဲ့ငိုခြင်းစိတ်တွေပေါ်လာမယ်ပေါ့။ဟိုအများပဲအိပ်မရဘူး။ဟိုမနဲ့ဖန်ကြရင်ဘလို့ဖြစ်မှာလဲ။ဘယ်တယောက်ကကျိုးမှာလဲ။ဘယ်တယောက်ကိုရိုက်မှာလဲ။ဒီလိုမျိုးစိတ်လေးတွေပေါ်လာရင်အချင်းချင်းစကားပြောပါ။အချင်းချင်းအားပေးစကားပြောပါ။ဒါကလမ်းပေါ်မှာထွက်ပြီးဆန္ဒပြတဲ့လူငယ်။နော်။ CDM လုပ်နေတဲ့လူတွေမှာလည်းသူတို့စိတ်ဖြစ်စီမှုသူတို့ရှိတယ်လို့ကျွန်တော်ချင်တယ်။သူတို့မှာကြတော့ငါတို့ဘယ်တော့လာဖမ်းမှာလဲ။ဘယ်နေ့ဘယ်မိန်ထုတ်မှာလဲ။ဘယ်တော့လာကမပေးဘူးလဲ။ဘလို့စောင့်ဝင်နေရဘလို့လဲ။ဒါမျိုးတွေသူတို့မှာလည်းဒီစိတ်ဖြစ်စီမှုတွေရှိတယ်။ရှိရင်အချင်းချင်းကိုနဲ့လုပ်ပြီးတော့အားပေးပါ။စကားပြောပါ။ကိုနဲ့ကကျွန်တော်ပြောတဲ့ဟိုကြိုက်ထီးရုံးနမူနာပေါ့နော်။နောက်တကူကြရင်ရောက်တော့မယ်ဆိုရဟာလေးရဒါအဲ့ဒါမျိုးလေးနဲ့အားပေးပါ။နောက်ငါတို့ရရင်ဘာလုပ်မယ်ဆိုရဟာအတွေးရခေါင်းထဲမှာဝင်နေရင်အဲ့ဒီအတွေးလေးနဲ့အဲ့ဒီမှာ occupy ဖြစ်နေတာစိတ်ကိုပြောင်းလဲသွားတာနော်စိတ်ကိုဒီကြောက်ဒီဖြစ်ပြနေတဲ့အနေထိုင်ုံတွေကိုအမြဲတမ်းတွေးမနေဘဲနဲ့ငါတို့ပြီးသွားရင်ဘာလုပ်မယ်ဆိုရဟာနဲ့နည်းနည်းလေး switch လုပ်အောင် mind လေးကိုအဲ့ဒါမျိုးလုပ်ရင်တို့ကပို့ပြီးတော့ဒီresilience စိတ်ခွန်အားပို့ပြီးတော့ကောင်းလာမယ်စိတ်ချမ်းသာရေးရပို့ပြီးတော့အားပြေလာအဲ့ဒါကအရေးကြီးပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒီပြည်တွင်းမှာတည်းမဟုတ်ဘူးပေါ့နော်ဒီနိုင်ငံတကာမှာရှိနေကြတဲ့မြန်မာတွေကလည်းတစ်ချိန်လုံးစောင့်ကြည့်ပြီးတော့မှစိတ်ပူပန်ကြတယ်စိတ်တော့ကရောက်ကြတယ်အဲ့လိုမျိုးစိုးရိမ်မှုတွေဒီစိတ်ဖိစီးမှုတွေကိုပြေပြောက်သွားအောင်လျှော့သွားအောင်ရောဆရာအနေနဲ့ဘယ်လိုမျိုးအကြံပြုချင်ပါလဲရှင
်အဲ့ဒါanother good question ဟိုအဲ့ဒါကဒီဗမာပြည်တွင်းရောပြည်ပရောဗျဟိုပြည်တွင်းမှာလည်းလူတိုင်းကပြင်မထွက်နိုင်တဲ့လူတွေရှိတယ်သူဖြင့်လူကြီးတွေပေါ့နော်တကြီးရွယ်တွေမဝီးချင်းနဲ့ထွက်ချင်တဲ့လူကြီးတွေတော့ကျွန်တော်ကြားပါတယ်ဟာဒါပေမဲ့သူတို့တွေကလည်းအမြဲမပြတ်နားဆွနေနားဆွနေတယ်ပြည်ပလူလည်းသိမ့်မယ်သူအမြဲမပြတ်ကြည့်နေတယ်ကြည့်တော့ဘာနဲ့သွားတူလဲဆိုတော့အခုဟာကဟိုနည်းနည်းလေး limitation ထားရမယ်ပေါ့နော်တချို့ untrusted souls တွေတချို့ဟုတ်ခေါ်နေ new term cyber လာတဲ့ဟာတွေအဲ့ဒါမျိုးတွေကဒါကိုယ်စိတ်ချောက်ချောင်းစိတ်တက်ပြက်ပြောင်းဒါဟိုဘက်ကလုံနေတာလုံနေတဲ့ဟာတွေကိုမကြည့်နဲ့ခုနကပြောတဲ့ fear factor ဝင်အောင်လုံတဲ့ဟာတွေဖြစ်သွားရင်လူတွေကမလွားအပ်တဲ့စိုးရိမ်ပူပန်မှုတွေစိတ်ဖိစီးမှုတွေပိုများမယ်အဲ့တော့ number 1ကဒါ number 2ကတော့ဒီမနိုင်ငံရဲ့အချိန်နဲ့ပြပအချိန် time difference ကအဲ့ဒါက main factor လို့ကျွန်တော်ချင်တယ်ဟိုအထူးသဖြင့်အနောက်နိုင်ငံတွေမှာနောက်နိုင်ငံဒီမှာကညစီဗမာပြည်မှာမနဲ့ဆိုတော့အကုန်လုံးကတိကျတော့ညမိတ်ဖဲနဲ့ကြည်ကြအားပေးကြဟုတ်ပြည်သူလူထုကိုပြင်ပနေအားပေးတော့နေ့နဲ့ညတွေနဲ့အကုန်မှားကုန်တယ်အဲတော့အဲ့ဒါတစ်ချက်နောက် စားတော့ပြက်နေကြတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ကိုယ်တိုင်ကခံစားနေရစားတာစားနေရတယ်ရတာမရှိဘူးဟိုမပျော်ဘူးကောမပျော်တဲ့စိတ်နဲ့ကြောင်ရရတာတခုခုခန္ဓာကိုယ်ကြီးလုံနေရတယ်လို့ဖြစ်နေတော့ဒါပေမဲ့အဲ့ဒီစိတ်နဲ့လုံနေရပြီအဲ့တော့တောင်ဝင်တစ်ခုနေနဲ့လုတ်ပါနှိမ့်လို့ဆိုရင်ကိုရောစိတ်ရောကိုထောင်းစိတ်ကြီးဖြစ်သွားလိမ့်မယ်အဲ့တော့အချိန်မှန်မှန်အိပ်ဖို့ကြိုးစားပါတတ်နိုင်တဲ့လောက်ပေါ့လေဖြစ်နိုင်မှန်သိပါတယ်ကြိုးစားပါပြီးတော့အစားအသောက်ကိုလည်းပုံအချိန်မှန်မှန်လေးစားပါပြီးတော့ connected လုပ်ပြီးတော့မယုံရတဲ့ source တွေ psychologically side wall လုပ်နေတဲ့ post တွေကိုဖတ်ပါနဲ့မလုပ်ပါနဲ့ဒါဆိုလို့ရှိရင်တော့ဟိုဒီပို့ပြီးတော့ sick resilient ကိုစိတ်ကြမ်းမာရေးကိုပို့ပြီးတော့ကြံ့ခိုင်အောင်လုပ်တဲ့ဟာလေးတွေဖြစ်သွားမှာ
အခုလက်ရှိမှာဆရာလက်ဆုံးဆုံးကပြောပါတယ်ဒီစိုးရိမ်စိတ်တွေတောကရောက်မှုတွေကအခုအချိန်တွေမှာတော့ဒါစိတ်ရောဂါဖြစ်တဲ့အဆင့်ကိုမရောက်သေးဘူးပေါ့လေဒါပေမဲ့ဒီအဆင့်ဒီအခြေအနေတွေကပိုပြီးတော့မှကြာရှည်သွားမယ်ကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာကိုလည်းထိခိုက်လာပြီဆိုလို့ရှိရင်ဒီကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးဖို့အလိုအပ်တဲ့ကုသမှုယူဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဒါကိုဘယ်လောက်ထိဒီယူတဆိုင်လုပ်တဲ့နေလို့ရောဆရာအနေနဲ့ပြောချက်ပါလဲရှင
်အဲ့ဒါတော့အရေးကြီးတယ်ဗျအဓိကဖြစ်မှာတော့စိတ်ကြယောဂနဲ့စိတ်ပူပန်ယောဂစိတ်လုံးပူပန်နေပြီးတော့တခုခုမလုံနိုင်မကန်နိုင်နေဖြစ်မယ်ဘာမှအဓိက concentration ပေါ့ဘယ်ရာဝမှအာရုံစူးစိုက်လို့မရဘူး။နောက်ဘာလို့လို့မပျော်ဘူးပျော်တဲ့စိတ်လည်းမရှိတော့ဘူး။ဘာမှလည်းလှုပ်ချင်ကန်ရင်စိတ်မရှိတော့ဘူး။စားချင်စိတ်လည်းမရှိဘူး။အိတ်ချင်စိတ်လည်းအိတ်တယ်မပျော်တော့ဘူး။ဆိုရင်တော့ဒါကဒီစိတ်ကြမ်းမာရေးအတွက်ဒီ diamond တွေကျွမ်းကျင်သူတွေနဲ့ပညာရှင်တွေနဲ့စကားပြောတင်တယ်။အဲတော့စိတ်ကြမ်းမာရေးဆိုတာကဟိုဆက်စရာမဟုတ်ပါဘူး။ကျွန်တော်တို့လူမှာနှစ်ခုပဲရှိတယ်ကိုယ်နဲ့စိတ်နဲ့ကိုယ်မကြမ်းမာရင်မကြမ်းမာပဲဖြစ်ရင်ဖြစ်မယ်စိတ်မကြမ်းမာရင်မကြမ်းမာပဲဖြစ်ရင်ဖြစ်မယ်ဟိုရှေးရိုးအယူဆပေါ့နော်လူတော့မတိုးမှာဆိုတာပေါ့လူတော့မတိုးမှာငါစိတ်ဝိညာဉ်ခံစားနေရလို့ငါများလူတော့မတိုးဘူးလားအဲ့လိုမျိုးမရှိပါဘူးခုနကကျွန်တော်ပြောတဲ့လက္ခဏာလေးတွေရှိလာရင်ပြပါဆရာအောင်လေဟိုပြောပါဒါရှက်ဆရာမဟုတ်ပါဘူးစိတ်ယောဂဖြစ်ရင်လေငါတော့စိတ်နည်းနည်းလေးဒီလိုမျိုးဖြစ်နေတယ်ပြန်ဘေးနာပတ်ဝန်းကျင်ပြေပြီးတော့ပံ့ပိုးပေးလို့ရတယ်စကားတွေပြောပေးလို့ရတယ်ဂယုစိုက်ပေးလို့ရတယ်ဒါဆိုရင် तू ကစေယောဂါက तू ကဟိုပြန်ပြီးတော့ကောင်းလာစေယောဂါကဆေးတစ်ခုလည်းတောက်လို့ပျောက်တဲ့ယောဂါမဟုတ် तू ကဆေးလည်းတောက်ရမယ်စိတ်ဓာတ်ဖန်စာစိတ်ဓာတ်ဆိုင်ရာကြံ့ခိုင်မှုလည်းလုပ်ရမယ်ပြီးတော့ဒီပတ်ဝန်းကျင် social ကလည်း support လည်းလုပ်ဒီသုံးခုပေါင်းမှသုံးချောင်းထောက်လိုက်မှစေယောဂါပြန်ပြီးတော့ထောင်တက်သွားမှာအဲ့တော့မရှက်ပါနဲ့ဖြစ်လာရင်တယောက်တည်းကြိတ်ပြီးတော့မခံပါနဲ့။ကုညီမှုရယူပါ။ဘေးမှာကိုယ့်ရဲ့မိသားစုတငယ်ချင်းတိုင်းဝန်းကိုပြောပြီးတော့ support ကိုရှိပါ။မိသားစုတငယ်ချင်းတိုင်းဝန်းကလည်းအဲ့လိုမျိုးဆိုရင်မနောက်ပါနဲ့မပြောင်းပါနဲ့ဒါတွေကနောက်ဆရာပြောင်းကြမဟုတ်ဘူး။သူတို့ကဒါတကယ်ခံစားနေရတဲ့ဟာဆိုတော့အားပေးပါ။ support လုပ်ပေးပါ။ဒီလိုမျိုးဟိုလုပ်ပေးလိုက်လို့ရှိရင်ခုနကစိတ်ယောဂါကလည်းပြန်ပြီးတော့နောက်တစ်ဆင့်ပြန်ကောင်းသွားပြီးတော့ပုံမှန်ပြည်သူလူထုထဲမှာနာတတတာပြန်ဖြစ်သွားမယ်ဟာဖြစ်သွားမှာအဲ့တော့ကျွန်တော်ကတော့အဲ့လိုပဲခြံပြူးခြင်းပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမေအောင်လှိုင်အာနာတီမြဲအောင်စွမ်းဆောင်နိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကဂူကြီးတင်ဆက်ထားပါရရှင
်အခုဆိုရင်ဗီဒီယိုမူကြီးမေးအောင်လိုက်ဦးဆောင်တဲ့တက်မတော်ဟာနိုင်ငံတော်သမ္မတနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့လူပေါင်းများစွာကိုဖမ်းဆီးပြီးအာဏာသိမ်းအုပ်ချုပ်ခဲ့တာရက်ပေါင်း40ကျော်ရှိခဲ့ပါပြီဒီဖြစ်ရပ်နဲ့ပတ်သက်ရင်ဆက်အာဏာသိမ်းမှုအထမြောက်သွားတယ်လို့ဆိုနိုင်ပေမဲ့အာဏာသိမ်းမှုအောင်မြင်သွားတယ်လို့တော့မဆိုနိုင်သေးပါဘူးအကြောင်းကတော့အာဏာရယူပြီးနောက်ရက်ပေါင်း40ကျော်လာတဲ့အချိန်အစိုးရရန်တရာပုံမှန်လည်ပတ်အောင်မစွမ်းဆောင်နိုင်သေးတာနိုင်ငံတကာအသိမှတ်ပြုမှုရမလာသေးတာလက်ရှိနိုင်ငံအနှံ့ဖြစ်ပေါ်နေတဲ့တိုင်းသားပြည်သူလူထုကြီးတရက်လုံးရဲ့အာဏာရှင်ဆန့်ကျင်ရေးအကြမ်းမဖက်တဲ့ငြိမ်းချမ်းစွာဆန္ဒပြကြီးကိုငြိမ်ဝှက်သွားအောင်မစွမ်းဆောင်နိုင်သေးတာစတဲ့အချက်တွေရောက်ပဲဖြစ်ပါတယ်ဘုရုံမူကြီးမေအောင်လှိုင်ဟာသူ့ရှိကစစ်အာဏာရှင်ဗိုလ်ချုပ်ကြီးတွေလို့နိုင်ငံအာဏာကိုဆွဲဆွဲမြဲမြဲချုပ်ကန်ပြီးအာဏာရယူအုပ်ချုပ်မှုအောင်မြင်အောင်စွမ်းဆောင်နိုင်ပါမလားဆိုတာအတော်လေးစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါ
ပြီးခဲ့တဲ့မက်ရှလာ17ရက်နေ့မှာလုပ်တဲ့ဆေးအုပ်ချုပ်ရေးကောင်စီအစည်းအဝေးမှာတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဆေးရုံတွေပြန်ဖွင့်နိုင်အောင်လုပ်ဖို့ဘန်တွေပြန်ဖွင့်နိုင်အောင်လုပ်ဖို့စီကံမလိုက်နာတဲ့ဘန်တွေကိုအရေးယူဖို့ကျောင်းတွေပြန်ဖွင့်နိုင်အောင်လုပ်ဖို့လမ်းညွှန်ခဲ့ပါတယ်ဒီမတိုင်ခင်မက်ရှလာရှီယန်နေကလုပ်ခဲ့တဲ့စစ်ကောင်စီအစည်းအဝေးမှာလည်းအဲ့ဒီအချက်တွေအပြင်ရန်ကုန်မန္တလေးရထားပြေးဆွဲမှုစတင်ဖို့ကိုလည်းလမ်းညွှန်တာတွေ့ရပါတယ်သူ့လမ်းညွှန်ချက်ဆိုလိုရင်းတွေကတော့အစိုးရရန်နီယာတွေကောင်းကောင်းမလဲပတ်နိုင်သေးဘူးလဲပတ်အောင်လုပ်ပါလို့ဆိုလိုက်တာပါတကယ့်လက်တွေမှာလည်းမြန်မာနိုင်ငံထဲကဆရာဝန်ကျန်းမာရေးဝန်ထမ်းအများစု CDM လုပ်ထားကြလို့အစိုးရစေယုံစေကန်းတွေမဖွင့်လင်းနိုင်ပါဘူးစစ်ကောင်စီဘက်ကအနုနီးနဲ့စီယုံတာတစ်မျိုးအကြမ်းနီးနဲ့ချိန်ချောက်တာတစ်ပုံလုပ်ပေမဲ့မအောင်မြင်ပါဘူးအခုမက်လာ၁၂ရက်နေ့ကစမြို့ကြီးတချို့မှာ CDM ဝင်နဲ့သူတို့ကခေါင်းဆောင်လို့ယူဆရတဲ့ဆရာဝန်ကြီးတွေကိုဖမ်းဆီးတာစေယုံဝင်တဲ့ကလူနာတွေကိုဖယ်ရှားတာစပြီးလုပ်နေတာတွေ့ကြရပါတယ်ဘဏ်လုပ်ငန်းတွေလည်းအလားတူပါပဲဗဟိုဘဏ်ကဖွင့်လှစ်ဖို့အချိန်ချင်းညွှန်ကြားနေတဲ့အတိုင်းပုဂ္ဂလိကဘဏ်အားလုံးတညီတညွတ်ထဲပိတ်ထားကြပြီးအများပြည်သူလာစာနဲ့ငွေထုတ်ယူနိုင်ဖို့ ATM ဆက်တွေထဲငွေဖြစ်သွင်းပေးတာနဲ့လုပ်ငန်းတချို့ကလွှဲရင်ကျန်တာတွေအားလုံးရပ်ဆိုင်းထားပါတယ်စစ်တပ်ပိုင်မြဝတီဘဏ်ကဖွင့်ပေမဲ့ငွေထုတ်ယူသူများလွန်းလို့ထုတ်မဲ့ငွေသားပမာဏကိုကန့်သက်တာလူဦးရေကန့်သက်တာလို့တလို့ဘဏ်ဖွင့်ချိန်မတိုင်ခင်ပိတ်နေရတဲ့အနေအထားရောက်နေပါတယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းမလ10ရက်နေ့တုန်းကတော့ဝန်တန်းဥယျာ600ကနေ800ကြားမိသားစုဝင်တွေထောင်ထဲချီရှိနေတဲ့စီရီယံဝင်နေတဲ့ရန်ကုန်မလှကုန်မိရထားဝင်းကိုရဲနဲ့စစ်တပ်ကဝင်စီးပြီးအငိမ့်စားစက်ကောင်းမောင်းသမားတွေကိုဖမ်းဆီးခေါ်ဆောင်သွားပါတယ်။အဲ့ဒီတနေ့လုံးကြံဝန်တန်းနေတဲ့မိသားစုဝင်တွေမိရထားဝင်းကနေစွန့်ခွာထွက်ပြေးကြရပါတယ်။ဒီလိုရထားထွက်ဖို့အင်အားသုံးတဲ့လုပ်ရမျိုးလုံခြုံရေးတပ်ဖွဲ့ဝင်တွေကမန္တလေးမှာလုခဲ့ပြီးပါပြီ။ဒါပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လိုလားသလိုရန်ကုန်မန္တလေးရထားပြေးဆွဲဖို့လုံထိုင်မလားဆိုတာကတော့သိမသိကြပါဘူးအလားတူပြည်သူလူထုကြီးရဲ့ဆန့်ကျင်အာခံမှုတွေကြောင့်အာဏာပိုင်တွေဟာအခြေခံအကျဆုံးရက်ွက်ကြေးရွာအုပ်ချုပ်ရေးမှုခန့်အပ်တာအုပ်ချုပ်ရေးလုပ်ငန်းတွေလည်ပတ်နိုင်အောင်တော့မလုပ်နိုင်သေးပါဘူးလက်ရှိအခြေအနေတစ်ခုလုံးကိုသုံးသပ်ကြည့်ရင်အစိုးရရန်တွေကကောင်းကောင်းမွန်မွန်လည်ပတ်နိုင်တာမတွေ့ရသလိုနောက်ဘဲချိန်လည်ပတ်လာနိုင်မလဲဆိုတာကလည်းမခန့်မှန်းနိုင်သေးပါဘူး
စစ်ကောင်စီကိုနိုင်ငံတကာအသိမှတ်ပြုမှုရဖို့ကိစ္စကတော့ပိုးပြီးခက်ခဲပုံပေါ်ပါတယ်။ပြည်ရင်းမှာစစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုရဲရဲစက်စက်ပစ်ခတ်တပ်ဖြတ်ရိုက်နှက်ဖမ်းဆီးတာတွေနိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအလောင်းမဲပြန်ပေးတာတွေပြည်သူတွေပိုင်ဆိုင်တဲ့အိုးအိမ်ကားစိုက်ကယ်စပေးစိုက်ကားပန်းအိုးမချန်ထိုင်တိုင်းဖြက်စီးပြနေတာတွေကလည်းစစ်ကောင်စီကိုနိုင်ငံတကာအသိမှတ်ပြုမှုရဖို့ကိစ္စပိုးပြီးဝေးကွာလေဖြစ်လာနေတာတွေ့ကြရပါတယ်။အရင်ကပြည်ရင်းရေးဆိုဝင်မဆွတ်ဘူးလို့ဆိုကြတဲ့အာဆီယံနိုင်ငံတွေထဲမှာတော့စစ်အုပ်ချုပ်ရေးကောင်စီကိုအသိမှတ်ပြုပါတယ်ဆိုတာမျိုးထုတ်ဖော်ပြောဆိုဖို့ဝင်လေးနေကြတာကြောင့်နိုင်ငံတကာအသိမှတ်ပြုမှုကိစ္စမှာလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အောင်မြင်မှုရမနေပါဘူး။တိုင်းပြည်ငြိမ်ဝှေ့ပြည်ပြားရေးဆောင်ရွက်ရမှာလည်းဒီနည်းအတိုင်းပါပဲ။ပြည်သူတွေရဲ့ဆန္ဒပြပွဲတွေကိုလူတွေတည်ဆုံသည့်အထိစစ်ကောင်စီကရဲရဲဆက်ဆက်ကြမ်းကြမ်းတမ်းတမ်းနေ့စဉ်ရက်ဆက်ဖြိုခွဲနေပေမဲ့ဆန္ဒပြပွဲတွေဟာမြို့အတော်များများမှာဆက်ပြီးဖြစ်ပွားနေစေအာဏာသိမ်းမှုကိုဆက်ပြီးအန်တုဆန့်ကျင်နေစေပါရန်ကုန်လိုစီးပွားရေးမြို့တော်ကြီးမှာလူတွေစုဝေးနိုင်တဲ့စုလေမြေနီကုန်းလှဲတန်းဧရိယာတွေမှာလုံခြုံရေးတွေချထားသလိုအမေရိကန်တန်ယုံဂျပန်တရုတ်အင်ဒိုနီးရှားကုလတန်ယုံလမ်းတွေကိုလည်းအရင်အသားတွေနဲ့ပိတ်ဆို့ထားတာတွေ့နိုင်ပါတယ်။အလားတူလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အလွယ်တကူလာရောက်ပြစ်ခတ်နှိမ်နင်းတာမလုပ်နိုင်အောင်ပြည်သူလူထုဘက်ကလည်းရက်ကွက်ပေါင်းများစွာလမ်းပေါင်းများစွာကိုအကာအရံပေါင်းစုံနဲ့ပိတ်ဆို့ထားကြပါတယ်။ပြောရရင်ရန်ကုန်မြို့ကြီးဟာပိတ်ဆို့မှုပေါင်းများစွာရှိနေပြီးရုံးလုပ်ငန်းတွေနဲ့စီးပွားရေးတွေပုံမှန်မလဲပတ်နိုင်ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ပေါ်ပေါက်နေပွဲရှိပြီးစစ်ကောင်စီဘက်ကအလွဲတကူငြိမ်ဝှက်ပြပြသွားအောင်နှိမ်နင်းနိုင်မယ့်အခြေအနေမျိုးတော့ရှိမနေသေးပါဘူးဒီအချက်တွေအားလုံးဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အာဏာတည်မြဲရေးကိုအဆုံးဖြတ်ပေးနိုင်မယ့်အစိုးရရန်နေရာပုံမှန်လည်ပတ်မှုနိုင်ငံတကာအသိမှတ်ပြုခံရမှုနဲ့ပုံမှန်ဆက်ဆံရေးထူထောင်နိုင်မှုဆန္ဒပြပွဲတွေကိုနှိမ်နင်းပြီးတိုင်းပြည်ငြိမ်သက်အောင်စွမ်းဆောင်နိုင်မှုဘယ်တစ်ခုမှမအောင်မြင်မှုရမနေတာတွေ့မြင်ရပါတယ
်အခြားတစ်ဖက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့အမိန့်ကိုနာခံတဲ့ပြစ်ဆိုပြစ်သတ်ဆိုသတ်ဖမ်းဆိုဖမ်းရိုက်ဆိုရိုက်ဖျက်ဆီးဆိုဖျက်ဆီးအမိန့်နာခံလုပ်ပေးနေတဲ့စစ်တပ်ကြီးရှိနေပါသေးတယ်ဒီစစ်တပ်ကြီးကစစ်ဘုစစ်သားတွေအမိန့်နာခံနေသေးသည်ဖြင့်သူ့ရည်မှန်းချက်ဖြစ်တဲ့ ူအာနာတီမြေးရေးလုပ်ငန်းတွေကိုဆက်ပြီးအကောင့်ထဲပေါ်နေလိမ့်ဦးမယ်လို့ယုံကြည်ရပါတယ်။ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ရဲ့လူမှုအပေါ်ရဲဆက်ဆက်ပြစ်ခတ်သတ်ဖြတ်နှိပ်စက်တာတွေကိုအထောက်ထားမျိုးစုံရထားတဲ့နိုင်ငံတကာအသိုင်းအဝိုင်းစစ်တပ်ရဲ့ရဲဆက်မှုအပေါင်းကိုမျက်ဝါးထင်ထင်ကြုံနေရတဲ့ဝန်တန်းနဲ့တိုင်းသားပြည်သူတွေရဲ့ခိုင်မာတဲ့သံတမန်ထံနဲ့ပြင်းထန်တဲ့အတုမှုကြီးရှိနေလေတော့ဘုရုံမူကြီးမင်းအောင်လှိုင်ဟာသူ့ရှေ့ကစစ်အာဏာရှင်တွေနဲ့မတူဘဲအာဏာတည်မြဲအောင်ခက်ခဲရုန်းကန်လုပ်ကန်ရဖို့ရှိနေပြီးအောင်မြင်မှုရလိမ့်မယ်လို့လည်းပေကြာပေါက်ပြောဆိုနိုင်တဲ့အနေအထားရှိနေသေးကြောင်းပ
ါအလုံးတွေနေကောင်းကျန်းမာပြီးတော့ဘေးပြာဝေးကွာအနေကင်းတဲ့နေ့တစ်နေ့ဖြစ်ကြပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေဗီဒီယို Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့ဗီဒီယိုတိတ်ချစ်သောရရှင်တွေကိုမြစ်တာတည်းလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ကြုံနေရခြင်းအင်တာနက်ဆက်သွယ်မှုကိုလည်းအာဏာသိမ်းသူတွေကနေ့စဉ်ဖြတ်တောက်မှုတွေလှုပ်ဆောင်ဒီလိုတွေဖြစ်နေရမလို့သောရရှင်တွေလည်းဟိုးရင်ကမ္ဘာစစ်ကြီးခေတ်ကလေးကဂျာကဖြတ်တောက်လို့မရတဲ့နီလန်းဟောင်းလိုင်းတို့ရေဒီယိုလေးတွေစီကိုပြန်ပြီးတော့လှည့်ရပြန်ပါတယ်နော်ဒီတော့သောရရှင်တွေတော်တော်များများလည်းရေဒီယိုမီတာလိုင်းတွေပျော့ပြပါလို့စာရေးလာကြပါတယ်မက်ဆေ့ချာကလှမ်းမိတဲ့သူတွေကိုတော့ကျွန်မမက်ဆေ့ချာမှာလည်းရေဒီယိုလိုင်းဇာတ်ကွက်လေးတွေကိုတစ်ခါလေးပြန်ပို့ပေးပါတယ်အခုလေသောရရှင်တိမ်တန်ဟင်ဟာ high view ရေရေဒီယိုကိုနားထောင်ကျင်တာဘလောက် mega hertz တင်ရဖွင့်လို့ရလဲပြရတယ်ဘယ်ချိန်နဲ့ပြလို့လဲမေးလာပါတယ်ဟုတ်ကဲ့ပါကျမတို့နေ့စဉ်မနေ့ညဓာတ်ရိုက်ထုတ်လွှင့်မှုတွေနဲ့ပြန်လွှင့်ထုတ်လွှင့်ချက်တွေကိုတော့တစ်နေ့လုံးဖန်ယူနားဆင်နိုင်ပါတယ်ဖန်ယူနားဆင်နိုင်တဲ့မီတာလိုင်းပြည့်စုံကိုလည်းအဲ့ဒီ messenger မှာပြန်ပို့ပေးလိုက်ပါတယ်အဲ့ဒီဇာတ်ကွက်တမှာဘယ်ချိန်ဒီမှာဖန်ယူနားဆင်နိုင်လဲဆိုတော့အချိန်တွေလည်းအတိအကျပါပါတယ်နော်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။သောရရှင်နွေနွေရွှေစင်ကတော့သူဒီ VOA အစီအစဉ်ကိုဖန်ယူရတာတိတ်ပြီးအဆင်မပြေပါဘူးဆိုပြီးတော့သူဘလို့အဆင်မပြေဖြစ်ရလဲဆိုတာကိုစာရေးပြီးတော့မေးလာပါတယ်ရှင်
။မင်္ဂလာပါရှင်။တင်အချက်အလက်တွေကိုနေ့စဉ်ထုတ်လွှင့်ပေးနေတဲ့ VOA ကိုကျေးဇူးအထူးပဲတင်ပါတယ်။ကျွန်မတစ်ခုလောက်တောင်းဆိုချင်တာကဒီတင်နားထောင်ရတာအတန်းကတိုးနေလို့နည်းနည်းကျကျလေးလွှင့်ပေးလို့ရမလားရှင်။တချို့ဒီဆွေးနွေးတဲ့အပိုင်းနဲ့ဆောင်းပါးတွေဖတ်ပြတဲ့အပိုင်းဘာသာပြန်ပြောတဲ့အပိုင်းတွေဆိုတိုးလုံးလို့နာနာကပ်ပြီးနားထောင်မှကောင်းကောင်းကြားရနားထောင်ရတာအားရတယ်လို့ရှိပါတယ်။အိမ်မှုကိစ္စတွေလုပ်နေရင်ဖွင့်ထားတဲ့အခါဆိုလို့ရှိရင်ဘာပြောနေမှန်းကောင်းကောင်းမကြားရပါဘူး။အတန်ကတိုးလုံးလို့ပါ။ဒါတောင်ကျမရဲ့ဖုန်းစပီကာကိုအတန်ကုန်အကျယ်ဖွင့်ထားတာပါရှင့်။ကျေးဇူးတင်ပါတယ်ရှင့်။စကားပြောမှားတော့တာရှင့်လည်းခွင့်လွန်ပါရှင့်။
ဟုတ်ကဲ့ပါရှင်မနွေနွေရွှေစင်းလိုပဲဒီအတန်တိုးနေပါတယ်ဆိုတော့သောရရှင်နေပြောလာကြတာတွေရှိပါတယ်ဒီမှာကျမစဉ်းစားမရတာကကျမတို့ရဲ့ဒီ Facebook စာမျက်နှာရောနောက်ပြီးတော့ရေဒီယိုကရောကထုတ်လွှင့်မှုတွေကိုအတန်အတိုးကျအနေထားကတခါတည်းဆက်နေတခြားချိန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်ကျမလည်းဒီအစီအစဉ်ကိုအိမ်ကနေပြီးဖုန်းပေါ်က Facebook ကနေပြီးနားထောင်ကြည့်ရပဲဖြစ်ပါတယ်ကျမနားထောင်တာမှာတော့အတန်လုံးဝတိုးမနေပါဘူးကွန်ပျူတာကလည်းနားထောင်ပါတယ်ဒီမှာပြောမယ်ဆိုရင်ကျမအမေရိကန်ပြည်အောင်စုကနားထောင်လို့အဲ့လိုများကွာနေသလားလို့စဉ်းစားစရာရှိပါရဲ့နော်ဒါမဲ့လေအဲကြောင့်မို့ကျမဒီကျမတို့ရန်ကုန်ကဝိုင်းတော်သားတွေရဲ့ဖုန်းတွေကနေနားထောင်တော့လေအတန်ကအဆင်ပြေပါတယ်ပြီးတော့ကျမရန်ကုန်ကကျမမမဖုန်းနောက်ပြီးတော့နေကမိသားစုဖုန်းဓာတ်တွေနဲ့လည်းနားထောင်ခိုင်းကြည့်တော့အတန်နဲ့ပတ်သက်ပြီးတော့ဘာမှမဖြစ်တာမလို့တချို့သူတွေမှာဘာကြောင့်အတန်တိုးနေလဲဆိုတာလေကျမတော်တော်အစဉ်စားရချက်ပါတယ်တခုရှိတာကဖုန်းကနေနားထောင်တဲ့အခါမှာဖုန်းပေါ်မှာအတန်အတိုးကျခလုတ်ကိုရောနောက်ပြီးတော့ဒီ Facebook video ကနေပြီးတော့အတန်အတိုးကျခလုတ်ကိုရောနှစ်ခုလုံးသွားဖွင့်ရပါတယ်နော်တနည်းအားဖြင့်တိုးထမိသလားဆိုတာပြန်ပြီးတော့စစ်ကြည့်စေချင်ပါတယ်မိတ်ဆွေတငယ်ချင်းတွေရောနောက်ပြီးတော့ဘလို့နားထောင်ကြလဲနည်းနည်းလေးလေးမေးကြည့်ပေးပါရှင်ကျွန်တော်တို့ဒီဘက်ကအတန်လွှင့်တာအတန်ကရှေ့ရမယ့်အနေထားနဲ့လွှတ်လိုက်တာဖြစ်တဲ့အတွက်ကြောင့်မလို့တခြားသူတွေနဲ့နည်းနည်းလေးဆွေးနွေးတိုင်ပင်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်အဆင်မပြေဖြစ်ရတယ်ဆိုလို့လည်းအမတန်စိတ်မကောင်းဖြစ်ရပါတယ်ရှင်ဆက်ပြီးတော့နားထောင်မှုစူးစမ်းကြည့်ပါအောင်နော်အထူးကျေးဇူးတင်ပါတယ်မန်နွေရွှေစင်ကျွန်တော် view ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့ messenger အစာကိုလည်းဖော်ပြပေးချင်ပါတယ်ရှင်တအောင်းသူဆိုပြီးတော့ရေးလာတဲ့သောရရှင်မှာ
မင်္ဂလာပါ view ရှင်ကျွန်မက view အမြဲတမ်းနားထောင်နေတဲ့တိုင်းရင်းသားလူငယ်တယောက်ပါ လေးရက်နေ့မလ2022ခုနှစ်မနက်6နာရီကနေ9နာရီမှာထုတ်လွှင့်တဲ့ VOE အသံလွှင့်ဌာနရဲ့တိုင်းရင်းသားတွေအပေါ်မှာသုံးသပ်ချက်အခန်းကဏ္ဍထဲမှာအထွေထွေသပိတ်မှောက်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသားဒေသတွေမှာငြိမ်နေပြီးတော့ပြည်မဖြစ်တဲ့ရန်ကုန်မန္တလေးမုံရွာတွေမှာပဲအဓိကလှုပ်ရှားတယ်လို့ပြောတာကတော့လုံးဝမှားတယ်လို့ကျွန်မတိုင်းရင်းသားလူငယ်တယောက်အနေနဲ့ထောက်ပြချင်ပါတယ်လက်ရှိသပိတ်မှောက်လှုပ်ရှားမှုအပေါ်မှာပြန်ပြီးတော့လေ့လာကြည့်ပါတိုင်းရင်းသားဒေသတိုင်းမှာအထွေထွေသပိတ်မှောက်မှုတွေကနေ့စဉ်နေ့တိုင်းလုပ်နေပါတယ်ဆိုတာထည့်ပြောပေးပါကချင်ဒေသမှာပဲပြောမလားမွန်ပြည်နယ်မှာပဲပြောမလားရှမ်းပြည်နယ်ပြောမလားကရင်ပြည်နယ်ကိုပြောမလားဒဝဲဒေသပြောမလားချင်းဒေသပြောမလားဒါတွေကိုဘာဖြစ်လို့တိုင်းရင်းသားဒေသတွေမှာငြိမ်နေတယ်လို့ပြောရလဲအဲ့လိုပြောမဲ့အစားတည်င်းဌာနအချင်းချင်းပဲပြန်မေးပါဘာလို့တိုင်းရင်းသားဒေသအတွင်းမှာသပိတ်မှောက်လှုပ်ရှားမှုလိလိရှိပြီးပြောတာလဲလို့မေးချင်ပါတယ်
ဟုတ်ကဲ့ပါဒီမှာဒီသောရရှင်ကသူ့ရဲ့ခံစားချက်ကိုသူ့ရဲ့အမြင်ကိုပြန်ပြောရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ကျွန်မဒီအစီအစဉ်ထုတ်လွှင့်ချက်ကိုပြန်ကြည့်တော့လေသူပြောတဲ့နေမှာပြန်ပြောထုတ်လွှင့်သွားတာတခုတော့ရှိပါတယ်ရှင်ဒီမှာကျွန်မတို့ဒီသုံးသက်ချက်မှာပြောသွားတဲ့အထက်မှာမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတာအထူးသဖြင့်ပြည်မမြန်မာပြည်အလဲပိုင်းမြို့ကြီးတွေနောက်ပြီးတော့ရန်ကုန်မန္တလေးမုံရွာစတဲ့မြို့ကြီးတွေမှာဖြစ်တဲ့လောက်အတိုင်းတာနဲ့တိုင်းရင်းသားဒေသတချို့မှာပြင်းပြင်းထန်ထန်စန့်ကျင်တာမတွေ့ရဘူးလို့ဆိုလာပါတယ်ဒီသောရရှင်ပြောတာကိုလည်းကျွန်မနားလည်သဘောပေါက်ပါတယ်တိုင်းရင်းသားဒေသတွေမှာအများအပြားပဲဒီစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေလုပ်လို့တော်တော်လေးကိုလည်းဒီနှိမ်နှင်းခံရမှုတွေလည်းဖြစ်နေပါတယ်နော်ဒီမှာကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာပြောထားတာကတိုင်းရင်းသားဒေသတချို့မှာအရင်ပြင်းပြင်းထန်ထန်မဖြစ်ဘူးဆိုပြီးတော့သုံးသပ်ဆွေးနွေးသွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီတိုင်းသားဒေသတွေအားလုံးကတော့ဆိုလိုတာမဟုတ်ပါဘူးเนาะနားလည်မှုလွဲမှာဆိုလို့ပြန်ပြီးပြောတာဖြစ်ပါတယ်ရှင်ဒီမှာတည်ရသေးဆိုတဲ့သောရရှင်ကလည်းစာတူတူလေးရေးပြီးမေးလာပါတယ်သူက VOA အစီအစဉ်နားထောင်မလို့ထင်ပါတယ်အင်္ဂလိပ်လိုပဲ Can I get radio app link နဲ့ radio ကျမတို့ radio အစီအစဉ်ကိုနားဆင်လို့ရမယ် application link လေးပို့ပါဆိုလို့ကျမအိမ်မှာပို့ပေးလိုက်ပါတယ်ဘာဖုန်းမျိုးစားလဲပြောမထားတာမလို့ကျမဒီ Apple iPhone နေနဲ့ရောနောက်ပြီးတော့ Android phone နေနဲ့ပါနားထောင်လို့ရအောင်လို့ link နှစ်ခုစလုံးထည့်ပေးလိုက်ပါတယ်เนาะအဆင်ပြေမယ်ထင်ပါတယ်ရှင်တူတူဆိုတဲ့သောရရှင်ကလည်း view ရေးတဲ့ CGM လုပ်တဲ့တင်ရဲဘက်က CGM လုပ်တဲ့တင်လေးပေးခြင်းလို့ဘလို့ပို့ပေးရမလဲတဲ့ဟုတ်ကဲ့ပါကျမပြီးခဲ့တဲ့တပတ်တီတုန်းကလည်းဖြေချပေးခဲ့ပါတယ်။ကျမတို့စီကိုသတင်းပို့ခြင်းနဲ့ဆိုရင် Messenger ကပို့တာလည်းလွယ်ကူပါတယ်။ဒါမှမ္ုတ်လည်းကျမတို့ရဲ့ email လိပ်စာ bambi@voanews.com ကိုစာရေးပို့လိုက်ပါ။စလုံးပေါင်းက burmese@voanews.com ဖြစ်ပါတယ်ရှင်။ကျမတို့စီကိုချက်ချင်းရောက်တဲ့အတွက်ကြောင့်မလို့ကျမတို့ဒီသတင်းတောင်းဝင်ကြတဲ့အဖွဲ့သားတွေအားလုံးလည်းအဲ့ဒီ message ကိုချက်ချင်းမြင်နိုင်မှာဖြစ်ပါတယ်နော်။နောက်ထပ်သောရရှင်မိုးကြော်ဟင်းဆိုတဲ့သောရရှင်ကတော့ VOA စီစဉ်တယ်ကို PSI ဆလောင်းကနေထုတ်လွှင့်ပေးစီခြင်းပါတယ်မြန်မာပြည်မှာ PSI အိမ်တိုင်းမှာရှိနေတဲ့ကျေးဇူးပါတဲ့ VOA ကိုကြီးပါဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုကျမတို့ဒီထုတ်လွှင့်ပေးတဲ့ဂျိုးရုဆလောင်းတွေကအပြင်မြန်မာနိုင်ငံမှာဆိုရင် TVB ရုပ်မြင်သံကြားအစီအစဉ်ကနေပြီးတော့လည်းထုတ်လွှင့်ပေးတာဖြစ်ပါတယ် TVB က PSI ဆလောင်းကထုတ်လွှင့်ပေးတာမလို့အဲ့ရနေဖန်ယူမယ်ဆိုရင်တော့အဆင်ပြေမယ်ထင်ပါတယ်နော်ရေဒီယိုအစီအစဉ်ကိုတော့ဒီနေရာတိုင်းမှာဖန်လို့ရတဲ့လိုင်းနိုမီတာရေဒီယိုလေးတစ်လုံးစောင်းထားပါလို့ပြောချင်ပါတယ်ဒါမှမဟုတ်ရင်ဒီအင်တာနက်မီးနေတဲ့အချိန်ဆိုတော့အင်တာနက်ကနေပြီးတော့ Facebook ပေါ်ကနေပြီးတော့နားဆင်လို့ရပါတယ်ရှင်ကျေးဇူးတင်ပါတယ်နော်ကြာကြီးလာတဲ့သောရရှင်ရဲ့စာရီမှတ်ချက်တွေအလုံးမှာမြမတယောက်စာရေးလာတာ Facebook ပေါ်မှာပါအီမွန်ဆိုတဲ့သောရရှင် Messenger ကရေးလာတာကတော့
VOA ကအမေရိကန်ကိုပြောပြပါအမြန်အကူအညီပေးပါတော့လို့ကလေးတွေဆီယာမတွေဆီယာဝင်တွေအများကြီးအထိနာနေပါပြီအများကြီးအသေးမခံနိုင်တော့ပါဘူးလို့ပြောပြပါအမြန်ဆုံးစစ်ခေါင်းဆောင်တဲ့စစ်ခွေးရဲတွေကိုနှိမ်နှင်းပေးပါတော့
ဒီလိုမျိုးမြန်မာနိုင်ငံမှာဆန္ဒပြပွဲတွေကလည်းအချိန်မြင့်ဖြစ်ပေါ်နေစေတရားနာပိုင်တွေဘက်ကလည်းအကြမ်းဖက်ပို့ပြီးတော့တိုးမြင့်ဖြုတ်ခွဲနေတဲ့အခြေအနေမှာနိုင်ငံတကာကဒီအခြေအနေကိုမျက်ခြေမပြတ်ချိနေပြီးတော့ဒီအရေးယူတန်ခတ်မှုတွေတိုးမြင့်လှုပ်ဆောင်နေတာဖြစ်ပါတယ်ဒီမှာသောရရှင်တယောက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတာမှာတော့ထွေးကိုကိုဆိုတဲ့သောရရှင်မှာလာပြီးတော့အကူအညီပေးပါဆိုပြီးဒီသောရရှင်ရေးလာပါတယ
်ပိတ်ဆို့မှုတွေကထိရောက်တယ်လို့ပြောတယ်နှစ်ဘလောက်ကြာမှထိရောက်မှလဲအခုကအဖမ်းခံရတဲ့သူတွေကပြန်လွတ်ဖို့တရားကိုတသိမ်းရယုံနေနေသူတို့ကတထေးဖြစ်နေပြီမတတ်နိုင်ရင်လည်းမတတ်နိုင်ဘူးပြောတော့လေစီဝါကြီးပိတ်ဆို့တာလောက်ကတော့ဘာမှအလုပ်မဖြစ်နိုင်ဘူးအားကိုးရမရှိတဲ့ကဘာကြီးအမေရိကန်ကြီးမင်းတို့လည်းကို့အကျိုးမရှိရင်ဘာမှမကူညီဘူ
းပိတ်ဆို့မှုလုံယုံနေဘာမှဖြစ်မလာပါဘူးတဲ့ဒီကေတန်းဝင်ရောက်ပြီးတော့အကူအညီပေးမှရပါမယ်ဆိုပြီးဒီသောရရှင်ရေးလာပါတယ်နောက် Now Dorashin Munai Sure Dorashingara below Gauchi Omle, Sepu Nami Bari. Kitisa Sure Dorashingale, fine pojimari. Line point happy bari, hokeva. Line point happy bari, so Dorogo Messengerani Purele Pojine, Depone, Vio Fani, Damole Piojine Sago, Saji Pio Pionai Marino. That's so Sure Dorashingara, Vio Yi, Druga, Lumaholo, Lulu Biolule Yamma Hopao. Minule media de Kunine, Setu Luyame de Tam Mediarine. မိဂျီယာရီကနေပြောပြောလိုက်ပါမြန်မာနိုင်ငံကိုစိတ်ပူပေးလို့ကျေးဇူးပါဒါမဲ့ထီရောက်တဲ့တုံ့ပြန်မှုတွေပေးမှသာမြန်မာပြည်သူလူထုအတွက်အကျိုးရှိတယ်လို့တကယ်မိတ်ဆွေကောင်းတဲ့ပိသားကြားမှာပါဆိုပြီးတော့ဒီသောရရှင်တယောက်နိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေလုပ်တယ်ဆိုတဲ့အရေးယူချက်ကိုတုံ့ပြန်ပြောရေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်တွေအ မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်ဆက်ပြီးတော့တော်ရရှင်တွေကိုမြတ်တာဒေလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးကြပါရရှင်။စောင်းလိုက်ရေးဆက်ဒီဖွဲ့ပြီးတော့ကိုရိုင်းတီဆူထားတဲ့တစ်ဆောင်မော်ကွန်းဆိုတဲ့တချင်းလေးတချင်းတလေးဖြစ်ပါတယ်။နားဆင်ကြည့်ကြပါအောင်နော
်။ရာဇဝင်မှာမှတရားပဲချိန်တန်ရင်အနိုင်ရခဲ့လောကတစ္ဆာတရားဟာတွေ့ဖယ်မသွားဘူး။ယုံကြည်တဲ့အတိုင်းရဲ့ရဲ့ရှင်ကိုရှောက်ခဲ့
ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့VOA ရဲ့ internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မင်းတဲ့တွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു သုတရစီဘူးသတင်းတွေတွေကတူတားဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ R2B လို့ခေါ်တဲ့အကာအကွယ်ပေးရန်အတွက်တာဝန်ရှိမှုဆိုတဲ့အကြောင်းကိုတင်ပြပေးထားပါတယ်ရှင်
Protection of civilians through our peacekeepers is just one means of providing protection. More important
than the R2B လို့လူသိများတဲ့ responsibility to protect အကာအကွယ်ပေးရန်အတွက်တာဝန်ရှိမှုဆိုတာဟာအဓိကမှန်တဲ့ဤသုံးခုနဲ့ရပ်တည်နေတဲ့မူဝါဒတစ်ခုဖြစ်ပါတယ်။ဒီမူဝါဒကို2005ခုနှစ်ကကုလသမဂ္ဂရဲ့ထိပ်သီးညီလက်ခံမှာအတည်ပြုပေးခဲ့တာပါ။ကမ္ဘာ့ဘဝလူမျိုးရုံးသက်ဖြတ်တာတွေ၊စစ်ရာဇဝတ်မှုတွေ၊လူမျိုးစုတွေကိုတုတ်တင်ရှင်းလင်းပစ်တာတွေ၊လူသားမျိုးနယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဒီ R2B မူဝါဒကိုအသုံးပြုပြီးကာကွယ်ပေးနိုင်မှုဖြစ်ပါတယ်။လွန်ခဲ့တဲ့1990ကျော်ကယူဂိုစလာဗီးယား၊ရဝန္ဒာစတဲ့နိုင်ငံတချို့မှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုအခြေခံပြီးနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာဆိုတဲ့အကြောင်းအရာအောက်မှာနိုင်ငံတကာအနေနဲ့လက်ပိုက်ကြည့်မနေသင့်ဘူးဆိုတဲ့အယူအဆနဲ့2000ခုနှစ်လောက်မှာကလေးက R2B ဆိုတဲ့အကြောင်းအရာကိုအလေးနဲ့စဉ်းစားခဲ့ကြပါတယ်။အဲဒီနောက်2005ခုနှစ်မှာကျင်းပတဲ့ကုလသမဂ္ဂရဲ့ထိပ်သီးညီလာခံမှာနိုင်ငံတွေအားလုံးသဘောတူခဲ့တဲ့ကမ္ဘာလုံးဆိုင်ရာမူဝါဒဖြစ်လာခဲ့ပါတယ်။ R2B မှာအဓိကမန္တန်ကြီး3ခုရှိပါတယ်။ပထမမနိုင်ကတော့လူမျိုးတုံးတက်ဖြတ်မှုစစ်ပွဲတွေအကျုံးကရာဇဝတ်မှုလူမျိုးစုတုတ်တင်ရှင်းလင်းမှုလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတဲ့ရာဇဝတ်မှုကြီး၄ခုနဲ့ပတ်သက်ပြီးပြည်သူလူထုကိုတက်ဆိုင်ရာနိုင်ငံတိုင်းကကာကွယ်ပေးရမယ့်တာဝန်ယူမှုပါဒုတိယမနိုင်ကတော့ဒီလိုကာကွယ်ပေးရမယ့်တာဝန်ယူမှုအတွေ့တက်ဆိုင်ရာနိုင်ငံကိုတိုက်တွန်းအားပေးဖို့နိုင်ငံတကာအတိုင်းဝိုင်းကတာဝန်ရှိပါတယ်တတိယမနိုင်ကတော့တကယ်လို့သက်ဆိုင်ရာနိုင်ငံအနေနဲ့ကာကွယ်ပေးဖို့ပြက်ကွက်ခဲ့ရင်နိုင်ငံတကာအနေနဲ့သိလျော်တဲ့ဆောင်ရွက်မှုတွေကိုကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့စီမင်းစည်းကမ်းတွေနဲ့အညီအထူးရောက်ဆုံးဖြစ်အောင်အချိန်ကပ်လှုပ်ဆောင်ကြရမယ့်မနိုင်ဖြစ်ပါတယ်။ဒါကြောင့်နိုင်ငံတစ်ခုမှာလူမျိုးရုံးတပ်ဖြတ်မှုတွေစစ်ရာဇဝတ်မှုတွေလူသားမျိုးနယ်တွေအပေါ်ရာဇဝတ်မှုမြောက်တဲ့ကျူးလွန်မှုတွေလူမျိုးစုတွေပြောက်ွယ်သွားအောင်တုတ်တင်ရှင်းလင်းမှုတွေစတဲ့အချက်လေးခုမှာတစ်ခုခုဖြစ်ခဲ့ရင်အတူပြီးနဲ့အကျုံးဝင်ပါတယ်။ဒီလိုအကျုံးဝင်မှုတွေရှိလာစေဖို့အတွက်လည်းကျူးလွန်မှုတစ်ခုခုခံနေရတာကိုအချက်အလက်တွေခိုင်ခိုင်လုံလုံတိတိကျကျမှန်မှန်ကန်ကန်တင်ပြနိုင်မှုကလည်းအလွန်အရေးကြီးတဲ့ကဏ္ဍတစ်ခုပါ။အတူပြီးရဲ့လုပ်ငန်းစဉ်တွေထဲမှာတန်တမန်နီးလန်းအရာဖြစ်ရှင်းတာလက်နက်တင်ပို့ရောင်းချမှုပိတ်ကင်တာစီးပွားရေးပိတ်ဆို့တာစတဲ့နီလန်းအမျိုးမျိုးရှိပြီးတော့ငိမ့်ချရင်းနဲ့လုံခြုံရေးပြက်ပြားလာရင်တော့ကုလသမဂ္ဂချာတာရဲ့အခန်းခွန်ရဲ့အရာလုံခြုံရေးကောင်စီကိုအာဏာတွေးအပ်ပြီးလုံခြုံရေးကောင်စီကစီရင်အရာဒါမှမဟုတ်စီရင်မပါတဲ့တခြားနီလန်းတွေနဲ့ဆက်လက်အကောင်ထည့်ဖို့ဆောင်ရွက်ရပါတယ်နိုင်ငံတစ်ခုပေါ်အတူပြီးတည်ရောက်ဖို့နဲ့ပတ်သက်ပြီးကုလသမဂ္ဂမှာဆွေးနွေးကြတဲ့အခါတိုင်းလိုလိုတချို့နိုင်ငံတွေကကျူးလွန်တဲ့နိုင်ငံရဲ့နိုင်ငံတော်အချုပ်အခြာအာဏာဆိုတဲ့အကြောင်းပြချက်နဲ့ကန့်ကွက်လေရှိကြပါတယ်။ဒီလိုကန့်ကွက်မှုတွေကြောင့်ဆုံးဖြတ်ချက်တွေကြာမြင့်သွားတာအရေးယူမှုတွေလုံဆောင်လို့မရတာတွေလည်းအများကြီးရှိပါတယ်။ Central African Republic, Cote d'Ivoire, Congo, Liberia, Libya, Mali, Somalia, တောင်ဆူဒန်, Syria နဲ့ Yemen စတဲ့နိုင်ငံတွေရဲ့ R2B အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့လုံခြုံရေးကောင်စီမှဆုံးဖြတ်ချက်တွေချနိုင်ဖို့အရေးအကြိမ်80ကျော်ဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ကြရပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီက R2B ဝင်ရောက်ဆောင်ရွက်ဖို့ဆုံးဖြတ်ခဲ့တဲ့နိုင်ငံတွေကတော့လစ်ဗျာ၊ကိုဒီဗွာ၊မာလီ၊ဆူဒန်နဲ့တောင်ဆူဒန်၊ယီမန်နိုင်ငံတို့ဖြစ်ပါရဲ့ရှင်
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလခွဲကြာလာချိန်မှာလူမှုဆန္ဒပြပွဲတွေတစ်နှစ်တခြားတိုးလာနေသလိုမတ်လ14ရက်နေ့မှာတော့ရန်ကုန်မြို့လှိုင်းသာယာအပအဝင်ရက်ွက်တချို့အတွက်အာဏာပိုင်တွေကစစ်အုပ်ချုပ်ရေးဥပဒေတွေထုတ်ပြန်လိုက်ပါတယ်။လှိုင်းသာယာမြို့နယ်အပြင်ရွှေပြည်သာမြို့နယ်အတွက်လည်းစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ကြောင်းအာဏာပိုင်တွေကကြေညာခဲ့တာပါ။ရန်ကုန်အနောက်ပိုင်းလှိုင်းသာယာမှာလမ်းမတွေပေါ်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲတွေကအင်အားသုံးဖြိုခွင်းမှုတွေလုပ်ခဲ့ပါတယ်။လှိုင်းသာယာမှာမတ်လ14ရက်တရက်ထဲမှာရဲနဲ့စစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်တေဆွန်ရသူ22ဦးရှိပြီးဒဏ်ရာရသူကလည်း20ကျော်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်လှိုင်းသာယာမြို့နယ်မှာရောရန်ကုန်နဲ့တခြားမြန်မာနိုင်ငံတလွှားမှာပါအကြမ်းဖက်မှုတွေတွေ့နေရတဲ့အတွက်ဒီလိုအကြမ်းဖက်လုပ်ရတွေအများဆုံးရက်ဆိုင်ပစ်ဖို့မြန်မာနိုင်ငံအခြေစိုက်ဗြိတိန်တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်မြန်မာစစ်တပ်ဟာလုံခြုံရေးကောင်စီအပါဝင်နိုင်ငံတကာကတောင်းဆိုတဲ့အတိုင်းနှိမ့်နှိုင်းဆွေးနွေးဖို့နဲ့လူခွင့်ရေးလေးစားမှုတွေမရှိကြောင်း နိုင်ငံတွင်းသွေးထွက်တန်ရုံမှုတွေဆက်ပြီးဖြစ်ပွားနေတာကိုအပြင်းထန်ရှုံချကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Fractional Bugner ကမတ်လ14ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းဘေးရန်ရဲ့မျိုးမျိုးကကင်းဝေးကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come